Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေသောတာရှင်များရှင် VOA American တန်ရဲ့2018ခုနှစ်ဩဂုတ်လ23ရက်တနင်္လာနေ့ညဘက် VOA မြန်မာဘာသာစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ1925နဲ့လိုင်းလမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီကနေ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုကျွန်မမြန်သစင်အောင်ကတာဝန်တင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမခင်ဆိုးဝင်းမှာအမေရိကန်လူပြိုကြီးစိုးရေးဝါဒီတွေနဲ့တံပြန်ဆန္ဒပြသူတွေဟာသမရအင်ဂျီရိုရှေ့မှာမနေ့ကတပြိုင်တည်းဆန္ဒပြခဲ့ကြပါတယ်မလေးရှားဝန်ကြီးချုပ်မဟာတီးယားမိုဟာမက်ကမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေကိုမတရားနှိပ်ကွပ်နေတယ်လို့ပြစ်တင်ရှုတ်ချလိုက်ပါတယ်တောင်နဲ့မြောက်ကိုရီးယားနိုင်ငံခေါင်းဆောင်တွေရှေ့လကြလို့ရှိရင်ပြုံရမ်းမျိုးတော်မှာတွေ့ဆုံကြဖို့ရှိပါတယ်ဒီသတင်းတွေကိုကိုရနိုင်နဲ့အတူကြေညာပေးမှာပါရှင်
ဟုတ်ကဲ့ပါရှင်ဒီညပိုင်းထုတ်လွှင့်ပေးမယ့်ထိတ်တဲရောက်သတင်းလွှာမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးရဲ့မြန်မာနိုင်ငံခီးစဉ်တွင်ဘင်္ဂလားဒေ့ရှ်ဘက်ကတိဆောက်ဖို့ကြံနေတဲ့စခန်းတွေအပြီးသက်ဆောက်ပေးဖို့ကတိပေးခဲ့သလိုမြန်မာနိုင်ငံဘက်ကဒုက္ခသည်ပြင်လဲလက်ခံရေးပြင်ဆင်ထားတဲ့အခြေအနေတွေကိုပြသခွင့်ရခဲ့ပါတယ
်အဓိကအပြင်တော့ကျွန်တော်တို့ဘက်ကဆောင်ရွက်ထားတဲ့ဟာဟိုရှင်းပြနိုင်ခဲ့တဲ့အပြင်သူတို့ဘက်ကမဆောင်ရသေးတဲ့ကိစ္စရတွေကိုဆောင်ရွက်ဖို့လည်းကျွန်တော်တို့တိုင်တွန်းညှိနှိုင်းရရှိကြတာပါ။
နိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူပြောသွားတာပါ။အပြည့်အစုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။ဒီကြောင်းနဲ့တူနားဆင်ရမယ့်သတင်းလွှာရီမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကမြန်မာနိုင်ငံဘာသာပေါင်းစုံချစ်ကြည်ညီညွတ်ရေးအဖွဲ့တွေနဲ့တွေ့ဆုံခဲ့တဲ့အကြောင်းထိုင်းနိုင်ငံတွင်းမှာနိုင်ငံသားအလုသမားဆိုင်ရာဥပဒေသေးအရာထိုင်းဆိုရကတင်းကျပ်တဲ့အရေးယူမှုတွေကိုပြင်းပြင်းထန်ထန်လှုပ်ဆောင်နေတဲ့အကြောင်းစရဲသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါဒုတိယပိုင်းနိုင်ငံဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်ဆိုးဝင်းနဲ့ကိုရနိုင်တို့ကအကြေညာပေးကြပါအောင်ရှင်
ဝါရှင်တန်မြို့တော်မှာစနေနေ့တနင်္ဂနွေနေ့ကလူပြိုကြီးစိုးရေးဝါဒီတွေနဲ့တံပြန်ဆန္ဒပြသူတွေကတပြိုင်နက်ဆန္ဒပြခဲ့ကြပြီးမတူညီတဲ့တောင်းဆိုချက်တွေကိုထုတ်ဖော်ခဲ့ကြပါတယ်။လူပြိုကြီးစိုးရေးဝါဒီနှစ်ဒါဇင်လောက်ထဲမှာတချို့ကမျက်နှာဖုံးတွေတက်ဆင်ထားကြပြီးအမေရိကန်လမ်းတွေကိုကင်ဆောင်ပြီးတော့အင်ဖီရိုရှေ့ကလက်ဖရက်ပန်းချံထဲမှာဆန္ဒပြခဲ့ကြတာပါ။သူတို့ဆန္ဒပြပွဲစတင်မယ်လို့တရားဝင်ကြေညာထားတဲ့တနင်္ဂနွေနေ့ညနေ 9:00 ဝန်းကျင်မတိုင်ခင်မှာပဲဆန္ဒပြပွဲကိုအဆုံးသတ်နိုင်ခဲ့ကြပါတယ်။လူပြိုရဲ့ရပိုင်ခွင့်ဆန္ဒပြပွဲနာမည်ပေးထားတဲ့ဆန္ဒပြပွဲကိုကမကထကြီးကျက်တဲ့ Jason Kessler ကအင်ဗီရိုရှေ့ပန်းချံမှာဆန္ဒပြခွင့်တောင်းခံခဲ့ပြီးတော့လူတရာကနေ400အထိလာရောက်အင်အားပြမယ်လို့ခန့်မှန်းခဲ့ပါတယ်။ John Jason Kessler နဲ့လူပြူကြီးစိုးရေးဝါဒီ20ကျော်ဟာရဲလုံလုံရေးအဆောက်အအုံတွေနဲ့အင်ဗီရိုရှေ့ကိုချီတက်ခဲ့ကြပါတယ်။ဒီချိန်ထဲမှာပဲထောင်နဲ့ချီတဲ့အမုန်တရားစန့်ကျင်ရေးတံပြန်ဆန္ဒပြသူတွေကလူမျိုးအသားအရခွဲခြားမှုကိုစန့်ကျင်တဲ့ဆိုင်းဘုတ်မျိုးစုံကိုဝှေ့ယမ်းပြီးဆန္ဒပြခဲ့ကြပါတယ်။တံပြန်ဆန္ဒပြသူတွေကအမေရိကန်ပြည်ထောင်စုဟာလူတစုအတွက်မဟုတ်ဘဲလူအလုံးအတွက်ဖြစ်ပြီး Fascist အာဏာရှင်ဝါဒကစိန်ခေါ်နေတယ်လို့လည်းပြောဆိုကြပါတယ်ရှင်။
လုံခဲ့တဲ့တဲ့နှစ်ပတ်နီးပါးက VOA Mandarin ဌာနရုပ်သံတိုက်ရိုက်ထုတ်လွှင့်မှုအစီအစဉ်တစ်ခုမှာတွေ့ဆုံမေးမြန်းနေတဲ့အချိန်တရုတ်အာဏာပိုင်တွေကဖမ်းဆီးခေါ်ဆောင်တာခံရတဲ့အငြိမ်းစားတရုတ်ပါမောက်ခါကိုအခုအိမ်ပြန်ခွင့်ပေးလိုက်ပါပြီ။ဒါမှမဟုတ်သူ့ကိုလုံခြုံရေးတင်းတင်းကြပ်ကြပ်ချပြီးစောင့်ကြည့်နေတဲ့အကြောင်းသူနဲ့ရင်းနှီးတဲ့မိတ်ဆွေတွေက VOA ကိုဒီနေ့ပြောပါရယ်။အသက်84နှစ်ရှိဖြစ်တဲ့ပါမောက်ခါဟောင်းစွန်ဝမ်ကွမ်းကသူဘေးမတည်ရမခအိမ်ပြန်ရောက်နေပြီဖြစ်တယ်ဆိုတာကို VOA ကိုဆက်သွယ်အတည်ပြုဖို့သူ့ရဲ့မိတ်ဆွေတွေကိုပြောခဲ့တာပါ။လုံလုံရေးရရှိတွေကသူ့အိမ်ကိုရှာဖွေပြီးလက်ကင်မိုဘိုင်းဖုန်းတွေအိမ်ဖုန်းနဲ့ကွန်ပျူတာတွေကိုပါတင်းစီသွားခဲ့တဲ့အကြောင်းကိုလည်းစောဟန်ကောင်းကသူ့မိတ်ဆွေတွေကိုပြန်ပြောပြခဲ့ပါတယ်။သူ့ရဲ့လူမှုကွန်ရက်အကောင့်တွေကိုလည်းပိတ်ပစ်ခဲ့ရတယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်လို့တရုတ်အာဏာပိုင်တွေဘက်ကတော့တစုံတရာမှတ်ချက်ပေးပြောဆိုဖို့ညှင်းဆိုထားပါတယ်။စောဟန်ကောင်းဟာတရုတ်ဆိုရရဲ့နိုင်ငံခြားအကူအညီတွေနဲ့အာဖရိကဒေသတွင်တရုတ်နိုင်ငံရဲ့တန်တမာရေးနီးပြူဟာတွေကိုဝေဖန်ခဲ့သူဖြစ်သလို VOA Mandarin ရုပ်သံရဲ့ Issue and Opinion အစီအစဉ်မှာတယ်လီဖုန်းကနေတဆင့်တိုက်ရိုက်တွေ့ဆုံမေးမြန်းနေတဲ့အချိန်အာဏာပိုင်တွေရဲ့ဖမ်းဆီးတာကိုခံခဲ့ရတာဖြစ်ပါတယ်။သူ့ကိုဒုက္ခမပေးဘဲပြန်လွတ်ပေးဖို့ဆယ်စုနှစ်နဲ့ချီသူစာတင်ကြားပေးဖို့ခဲ့ပို့ချခဲ့တဲ့ရှန်တောင်းတက်ကတူကကျောင်းသား150ကျော်ကတောင်မရှိသူတွေထံကိုအိတ်ဖွင့်ပေးစာပေးဖို့ပြီးတဲ့နောက်မှာပါမောက်ခါဟောင်းစောင်းဝန်ကွမ်းပြန်လွတ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။
မလေးရှားဝန်ကြီးချုပ်မဟာတီးယားမိုဟာမက်ကသူ့အစိုးရလက်ထက်မှာအကျွေးတန်တရားကလွတ်မြောက်အောင်အရင်အစိုးရလက်ထက်ကသဘောတူခဲ့တဲ့တရုတ်နိုင်ငံယင်းနှိမ့်နှံမှုနဲ့ဆောက်လုပ်ဝင်အခြေခံအဆောက်အုံစီမံကိန်းတွေကိုပယ်ဖျက်ပစ်ဖို့ကြိုးစားမယ်လို့ဒီကနေ့ပြောဆိုလိုက်ပါတယ်။ဒီချိန်ထဲမှာပဲမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအပေါ်အကြီးအကျယ်မတရားနှိပ်ကွပ်နေတယ်လို့လည်းပြစ်တင်ရှုတ်ချလိုက်ပါတယ်။လွန်ခဲ့တဲ့3လကမလေးရှားရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အသက်63နှစ်အရွယ်ဝန်ကြီးချုပ်မဟာတီးယားမိုဟာမက်ဟာမကြာမီသူ့ရဲ့ပထမဆုံးတရုတ်ပြည်ချစ်ချည်ရေးခီးစဉ် မတိုင်မီ AP သတင်းဌာနနဲ့တွေ့ဆုံမိမြန်းကမှအခုလိုပြောဆိုလိုက်တာပါတရုတ်နိုင်ငံနဲ့ချစ်ကြည်ရေးကိုဆက်လက်ထိန်းထားမှာဖြစ်တယ်လို့မလေးရှားအတွက်အကျိုးရှိမဲ့စီမံကိန်းတွေအတွက်ဆိုရင်တရုတ်ရဲ့ယင်းနှိမ့်ညံ့မှုကိုလည်းကြိုးစုံမှဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့ဝန်ကြီးချုပ်ဟောင်းနာဂျစ်ဘရာဇက်လက်ထက်ကတရုတ်နဲ့သဘောတူခဲ့တဲ့မလေးရှားအရှိတ်ကန်းချီမှာစောက်လို့မယ်ဒေါ်လာတန်းထောင်ပေါင်းများစွာသုံးဆွဲမယ်ရေနံပိုက်လိုင်းနဲ့မြစ်ထားလန်းစီမံကိန်းကိုတော့မဟာတရားကအကြီးအကျယ်ဆန့်ကျင်နေပါတယ်ဒီချိန်ထဲမှာပဲမြန်မာနိုင်ငံအာဆီယံအသင်းဝင်ဖြစ်အောင်1998ခုနှစ်တုန်းကတိုက်တွန်းခဲ့တဲ့မလေးရှားဝန်ကြီးချုပ်ကအာဆီယံရဲ့တခြားနိုင်ငံပြည်တွင်းရေးကိုဝင်ရောက်မဆက်ဖက်ဘူးဆိုတဲ့မူဝါဒကိုထူးထူးကဲကဲပြစ်ပယ်ပြီးမြန်မာနိုင်ငံကရိုဟင်ဂျာတွေအပေါ်နှိပ်ကွပ်နေတာနဲ့ပတ်သက်ပြီးယဉ်ကျေးတဲ့နိုင်ငံတွေဟာဒီလိုနီးနယ်ပြုမှုဆက်ဆံတာတွေမလုပ်ဘူးလို့ဝေဖန်လိုက်ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာဒီလိုနှိပ်ကွပ်နေတာတွေကိုတားဆီးဖို့ပြက်ကွက်တဲ့အပေါ်မှာလဲသူစိတ်ပြက်တဲ့အကြောင်းနဲ့တရားမျှတရေးနဲ့လူအခွင့်အရေးကိုလေးစားလိုက်နာဖို့တိုက်တွန်းလိုက်ပါတယ်ရှင်
မြန်မာပြည်ဆိုင်မှုညင်းပွားနေတဲ့တောင်တရုတ်ပင်လယ်တွင်မာတီယိုဆိုရကစေအေးရတိဆောက်ပြီးတော့နိုင်ငံငယ်လေးတွေကိုသတိပေးခဲ့ပြီးတဲ့နောက်မှာလူလူဆက်ဆံရေးလှုပ်ဆောင်တဲ့အနေနဲ့အဲ့မှာတရုတ်ဆိုရကပထမဆုံးအကြိမ်ဖြစ်တဲ့ရှာဖွေကယ်ဆယ်ရေးသင်္ဘောစစ်ကိုနေရာချထားလိုက်ပါတယ်တရုတ်နိုင်ငံရဲ့ပို့ဆောင်ရေးဝန်ကြီးဌာနက South Sea Rescue 115လို့ခေါ်တဲ့ရေရင်ကို Spratly ကျွန်းစုတွေစီကိုဇူလိုင်လ29ရက်နေ့ကဆေးလွတ်လိုက်ဒါဖြစ်တယ်လို့ရှင်ဝါသတင်းအေဂျင်စီကပြောပါတယ်ဒီသင်္ဘောဟာမုန်တိုင်းရဲ့လေပြင်းတန်း6မီတာလောက်မြင့်တဲ့ရေလိုင်းတန်းတွေကိုခံနိုင်ပြီးတော့ရဟယင်ဆင်းနိုင်တဲ့နေရာလဲပါတယ်လို့ရှင်ဝါသတင်းအေဂျင်စီကပြောပါတယ်အဲ့လိုမျိုးနောက်ထပ်ရင်းတွေကိုလည်းထပ်ပြီးတော့တိဆောက်သွားမှာဖြစ်တယ်လို့လည်းပြောပါတယ်တရုတ်နိုင်ငံပို့ဆောင်ရေးဝန်ကြီးဌာနရဲ့ရှာဖွေကယ်ဆယ်ရေးဌာနအနေနဲ့တောင်တရုတ်ပင်လယ်အတွင်းနိုင်ငံတကာသဘောတူစာချုပ်တွေနဲ့အညီပင်လယ်ကြီးတောင်တာဝန်တွေကိုပို့ပြီးတော့ကောင်းမွန်စွာထမ်းဆောင်နိုင်ဖို့သူတို့ရဲ့အရေးပေါ်စနစ်ကိုအမြဲတမ်းတိုးတက်နေအောင်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းဌာနအကြီးအကဲကပြောကြောင်ရှင်ဝါသတင်းကဖော်ပြပါတယ်တရုတ်နိုင်ငံအနေနဲ့တောင်တရုတ်ပင်လယ်တွင်မှာစီးရေးပြင်ဆင်မှုတွေလုပ်ပြီးတခြားနိုင်ငံတွေဒေါသထွက်အောင်လုပ်ခဲ့ပြီးတဲ့နောက်အခုလိုလှုပ်တာဟာအမြင်ကောင်းအောင်တသက်လှုပ်တာသာဖြစ်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘက်သာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15453ညလိုက်ဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တိုင်းရဲ့တနင်္လာနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရှင်မြောက်ကိုရီးယားနဲ့တောင်ကိုရီးယားနိုင်ငံကခေါင်းဆောင်တွေဟာမြောက်ကိုရီးယားနိုင်ငံရဲ့မြို့တော်ပျုံယမ်းမှာလာမယ့်လအတွင်းတွေ့ဆုံကြဖို့ရှိတယ်လို့တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။တောင်နဲ့မြောက်ကိုရီးယားအကြားစစ်မဲ့ဆောင်ကပတ်မင်းဂျုံရွာကလေးမှာနှစ်နိုင်ငံစစ်မြင်ကိုယ်စားလှယ်တွေဒီကနေ့တနင်္လာနေ့မှာတွေ့ဆုံဆွေးနွေးခဲ့ကြပြီးအခုလိုကြေညာလိုက်တာပါ။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့နှစ်ဦးရှိလာမှာတွေ့ဆုံဖို့အတည်ပြုပေမဲ့လို့ရဲ့အတိအကျကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ကင်ဂျုံအွန်းနဲ့သမ္မတမွန်တို့ဟာအဲ့ဒီပတ်မင်းဂျုံရွာကလေးမှာပဲဧပြီလတုန်းကတမိုင်းတွင်နဲ့ပထမအကြိမ်ထိပ်သီးစည်းဝေးပွဲအဖြစ်တွေ့ဆုံခဲ့ကြသလိုမေလအတွင်းမှာလည်းဒုတိယအကြိမ်ထပ်ပြီးတွေ့ဆုံခဲ့ကြပါသေးတယ်။အခုကြေညာလိုက်သလိုစက်တင်ဘာလမှာခေါင်းဆောင်တို့တွေ့ဆုံပြကြမယ်ဆိုရင်သမ္မတမွန်ဂျေအင်ဟာပျုံယမ်းမြို့တော်ကိုပထမဆုံးသွားရောက်မယ်တောင်ကိုရီးယားသမ္မတတဦးဖြစ်လာတော့မှာပါ။တောင်ကိုရီးယားနိုင်ငံပျုံချမ်းမြို့မှာဒီနှစ်ဖေဖော်ဝါရီလအတွင်းကကျင်းပခဲ့တဲ့ဆောင်းရာသီအိုလံပစ်ပွဲတော်မှာမြောက်ကိုရီးယားအကစားသမားတွေရှင်ပြိုင်ဖို့အတွက်ကင်ဂျုံအွန်းရဲ့ကမ်းလှမ်းချက်ကိုသမ္မတမွန်ဂျေအင်းလက်ခံခဲ့ပြီးတဲ့နောက်ပိုင်းနှစ်နိုင်ငံတန်ကင်းတမန်ကင်းလမ်းပွင့်ခဲ့တာဖြစ်ပါတယ်။အခုလိုတောင်နဲ့မြောက်နှစ်နိုင်ငံခေါင်းဆောင်တွေဇက်တိုက်ဆိုသလိုတွေ့ဆုံကြတာဟာပြီးခဲ့တဲ့လဇွန်လတုန်းကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျုံအွန်းတို့ရဲ့တမိုင်းဝင်တွေ့ဆုံပွဲနဲ့လည်းဆက်ဆက်နေတယ်လို့ဆိုရမှာပါအမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ဇွန်လမှာတွေ့ဆုံပွဲမှာမြောက်ကိုရီးယားကနျူကလ িয়ার လက်နက်တွေကိုဖျက်သိမ်းပစ်ပါမယ်ဆိုတဲ့သိမ့်မီးရလှတဲ့သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ်ရှင်
တောင်ကိုရီးယားနိုင်ငံကမြောက်ကိုရီးယားနိုင်ငံနဲ့ခီးသွားလုံငန်းတိုးချဲ့ပြီးတော့ပြန်လည်ဆက်သွယ်ဖို့စီစဉ်နေပါပြီမြောက်ကိုရီးယားကနျူကလ িয়ার လက်နက်တွေကိုမဖျက်သိမ်းခြင်းအမေရိကန်ရဲ့စီးပွားရေးပိတ်ဆို့မှုတွေဆက်လက်ချမှတ်ထားဆဲဖြစ်ပေမဲ့တိုးတက်မှုရှိခဲ့ရင်ပိတ်ဆို့မှုကိုအရေးပေါ်ရုပ်သိမ်းနိုင်တာကြောင့်နိုင်ငံသားခီးသွားလုံငန်းတွေတိုးချဲ့နိုင်ရေးစီစဉ်နေတာဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံရဲ့အင်ချုံစိတ်ကအလားပိုင်းအဖွဲ့ကလည်းတောင်နဲ့မြောက်ကိုရီးယားနိုင်ငံကစိတ်ကန်းတွေကိုလာရောက်လည်ပတ်ကြမယ်နိုင်ငံသားကသင်းမော်တွေလက်ကူချုံးမွေးဈေးဖို့အတွက်စီစဉ်နေတယ်လို့ဒီကနေ့နှစ်လနေ့မှာကြေညာခဲ့တယ်လို့ယုံဟပ်သတင်းအေဂျင်စီကပြောပါတယ်တောင်ကိုရီးယားနိုင်ငံရဲ့အကြီးဆုံးခီးတင်သင်းမော်စိတ်ကိုအင်ချုံမှာရှင်းနေဖွင့်နေသွားမှာဖြစ်ပါတယ်မြောက်ကိုရီးယားနိုင်ငံရဲ့ဝန်ဆန်းကမ်းခြေမြုပ်ကိုတွားရောက်လည်ပတ်တာပါဝင်တောင်ကိုရီးယားနိုင်ငံရဲ့အပျော်စီးသင်းမော်လုပ်ငန်းကိုတိုးချဲ့ခြင်းအပြင်အရှေ့မြောက်အာရှဒေသကိုကမ္ဘာလှည့်ခီးသွားတွေအဓိကလာရောက်တဲ့နေရာဖြစ်အောင်လုပ်နိုင်တယ်လို့လော်တေးခီးသွားလုပ်ငန်းရဲ့အမှုဆောင်အရာရှိချုပ်ကပြောပါတယ်ခင်ဗျာ
ইন্দোনেশিয়া নাইগান লম্বক জোমা পিগে তিন পাকা ইন আনঠানে গিয়ে লৌখেলু তে সৌদু উয়ে লিয়া তো চো দাবি ফেপারে গিয়ে খাঙে আরে উইলান খাওয়ারে ইয়ারে আসে পেটাও নিজে ফিপি কেজে ফুয়ে গারো সেলে চোজা সাফুই নি যাবারে দু ইন্দোনেশিয়া নাইগান দাবা পে আনিয়ে কাকো এজেন্সি গা ডিগ্রি পিওসু লাই লম্বক জোয়ে মিয়া পাইমা ঢিলা গায়ে নি গা পিন আউটা কুশি রে গিয়ে লৌখেলু লু লিয়া তো ছয় তে সৌ লু উয়ে তো দেনগুয়ে ভেলো ইয়াগো ঠপি গে
အဘာရေငင်းနန်းကြောင့်စီးဝါရေးအရဒေါ်လာ342ကိုမြင့်နာဆုံးရှုံးခဲ့ရတယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်လွန်ဘော့ဂျွန်းမှာဇူလိုင်လ29ရက်နေ့တွင်ကလည်းပြင်းအားချောက်ရတမှ၄ရှိတဲ့ငင်းနှုတ်ခဲ့လို့လူစက်ခွနှစ်ဦးသေဆုံးခဲ့ပါတယ်ရှင်အာဖဂန်နစ္စတန်နိုင်ငံရှေ့တောင်ပိုင်းကစီမြို့မှာလုံခြုံရေးတပ်ဖွဲ့တွေနဲ့တာလီဘန်တွေကြားတိုက်ပွဲတွေဒီနေ့၄ရက်မြောက်ဆ တပ်ဖွဲ့တွေကိုတိုးမြှင့်ချထားတဲ့အကြောင်းအစိုးရရရှိတွေကပြောပါတယ်။မြို့ရင်းထင်ရနေရာတွေကိုထိန်းချုပ်ခွင့်ရဖို့တာလီဘန်သဘုံတွေနဲ့လုံခြုံရေးတပ်ဖွဲ့တွေပြစ်ပကဖြစ်ပွားနေချိန်မှာပဲနှစ်ဖက်တိုက်ခိုက်မှုတွေလည်းထင်းငွေတွေကအပြင်းထန်ဖြစ်ခဲ့ပါတယ်။တာလီဘန်လက်နက်ကိုင်တွေကိုမြို့ရင်းကနေမောင်းထုတ်ဖို့ထိုးစစ်ဆင်နေတာဖြစ်တယ်လို့အာဖဂန်စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးမိုဟာမက်ရှရစ်ယက်တာလီကကပူးမျိုးတော်မှာကျင်းပတဲ့တနင်္ဂနွေနေ့ကသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုခဲ့ပါတယ်။တပုံတွေဟာအရသာပြည်သူတွေနဲ့ဈေးတွေထဲမှာထုပေါက်ဝင်ရောက်နေတာကြောင့်တိုက်ခိုက်မှုတွေအတွင်းအရသာထိခိုက်သေးခြင်းမှုတွေမဖြစ်ရအောင်အာဖဂန်တပ်ဖွဲ့တွေကဖြည်းဖြည်းချင်းသတိထားချင်းကပ်ဆောင်ရွက်နေရတယ်လို့လည်းဗိုလ်ချုပ်ကြီးယက်တာလီကပြောပါတယ်။လက်ရှိမှာတော့ဂါဇနီမျိုးတွေမှာရှိတဲ့ပြည်နယ်အုပ်ချုပ်ရေးမှူးရုံးရဲတပ်ဖွဲ့ဌာနချုပ်အဓိကကျင်းထောင်အပါဝဲမြို့တွင်းချက်ချနေရအားလုံးကိုအာဖဂန်လုံခြုံရေးတပ်ဖွဲ့တွေကထိန်းချုပ်ထားစေဖြစ်တယ်လို့ပိုချုပ်ကြီးကပြောပါတယ်ခင်ဗျာ
။တနင်္လာနေ့ညပိုင်းနောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုဒေါခင်စိုးဝင်းနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့ကြတာပါ။အခုရင်ဆုံးမြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးရဲ့၄ရက်ကြာမြန်မာနိုင်ငံခရီးစဉ်တွင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတိစောက်ဖို့ကြံနေတဲ့စခန်းတွေအပီးသက်အောင်စောက်ဖို့ကတိပေးခဲ့သလိုမြန်မာနိုင်ငံဘက်ကဒုက္ခတွေပြန်လည်လက်ခံရေးပြင်ဆင်ထားတဲ့အခြေအနေတွေကိုပြသခွင့်ရခဲ့တဲ့အကြောင်းမြန်မာအစိုးရဘက်ကပြောပါရယ်တချိန်ထဲမှာပဲအာဆာအကြမ်းဖက်အုပ်စုနဲ့နေဆက်တလျှောက်မူရစီဝါရောင်းဝယ်ဖောက်ကားမှုတွေကိုတိုက်ဖျက်ဖို့သဘောတူညီတယ်လို့ဆိုပါရယ်ဒီအကြောင်း VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါရယ်ရှင်
တနင်္ဂနွေနေ့ကပြီးဆုံးသွားခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးအဘူဟာဆန်မိုဟာမက်အလီရဲ့မြန်မာနိုင်ငံကို၄ရက်ကြာခရီးစဉ်တွင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားသူဒုက္ခသည်တွေကိုပြန်လည်လက်ခံရေးအစီအစဉ်နဲ့ပတ်သက်လို့မြန်မာအစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့ပါတယ်။ဒီတစ်ခေါက်ဆွေးနွေးရမှာတော့အရင်တစ်ခါကလက်ရောကြေကြီးမရှိရတွေကိုသဘောတူညီခဲ့တယ်လို့နိုင်ငံသားဝန်ကြီးဌာနအမြဲတမ်းတွန်းဝေဦးမြင့်သူကခုလိုပြောပါတယ
်။အဓိကအပြင်တော့ဒီကျွန်တော်တို့နှစ်ဖက်သဘောတူညီလို့ရတဲ့အချက်တွေအားလုံးကသူတို့ဘက်ကအရင်တော့လိုက်လို့ကြေပြန်မရှိတဲ့အချက်တွေပါ။အဲ့တော့ဥပမာအပြင်ဆိုရင်ကျွန်တော်တို့ဘက်ကပြန်လည်လက်ခံရေးစကန်နှစ်ခုဒါစကန်တစ်ခုဟာဒါကျွန်တော်တို့ဒီနိုဝင်ဘာလရသဘောတူတဲ့ဟာကိုကျွန်တော်တို့အကောင့်ထဲပေါ်ကြတာပါ။သူတို့ဘက်ကဒီနေဆက်မှာစကန်၅ခုဟာခုမှတစ်ခုပဲပြီးပါသေးတယ်။ဒါကျန်တဲ့တစ်ခုဟာဆောက်လက်ဆနောက်၃ခုဟာလုံးဝမဆောက်ရသေးပါဘူး။ဒါတွေကကျွန်တော်တို့ကုဒီအစည်းအဝေးမှာသူတို့ဘက်ကဒါတွေကိုအများဆုံးဆောက်မယ်ဆိုပြီးတတိကဝပြုသွားပါတယ်။အဓိကအပြင်တော့ကျွန်တော်တို့ဘက်ကဆောင်ရွက်ထားတဲ့ဟာဟိုရှင်းပြနိုင်ခဲ့တဲ့အပြင်သူတို့ဘက်ကမဆောင်ရွက်သေးတဲ့ကိစ္စရပ်တွေကိုဆောင်ရွက်ဖို့လည်းကျွန်တော်တို့တိုင်တွန်းညှိနှိုင်းရရှိခဲ့တာပါ။နောက်ကျွန်တော်တို့နဲ့သူတို့ဘက်ကြားထဲမှာကျွန်တော်တို့လက်ခဲတင်းတင်းဖြစ်နေတဲ့ကိစ္စရပ်ကလေးတွေကိုအဖြေရှာဆောင်ရွက်နိုင်ခဲ့ပါတယ်။နောက်ပြင်ကျွန်တော်တို့ဝန်ကြီးအဆင့်ကျွန်တော် hotline ကျွန်တော်တို့စတင်ဆောင်ရွက်ဖို့သဘောတူညီခဲ့ပါတယ်။နောက်ဆုံးတစ်ချက်ကတော့ကျွန်တော်တို့ဒီ joint working group ပေါ့လေကျွန်တော်တို့ပူးရဲလုပ်ငန်းအဖွဲ့မြန်မာဘက်ကပူးရဲလုပ်ငန်းအဖွဲ့ကိုဒီကော့ပဇာကိုလာမယ့်အောက်တိုဘာလမှာလာဖို့သူတို့ဖိတ်သွားပါတယ်။အဲ့တော့ကျွန်တော်တို့အနေနဲ့လည်းသူတို့ဘက်ကစခန်းနေကျွန်တော်တို့နောက်ဒီစခန်းနေမှာရှိတဲ့လူတွေနဲ့တွားပြီးတော့တွေ့ဖို့လို့အတွက်သူတို့စီစဉ်ပေးမှာဖြစ်ပါတယ်။အဲ့တော့ဒါအပြင်ကျွန်တော်တို့ဒီနှစ်ဖက်ကျွန်တော်တို့ကသူတို့ဘက်ကဆောက်လုပ်ဖို့ကြံနေတဲ့စခန်းနေသူတို့ဆောက်ဖို့ကတိကဝတ်ပြုသွားပါတယ်။ဒါကျွန်တော်တို့ဒီအစည်းအဝေးရဲ့ထူးခြားချက်ရလဒ်တိ
အာဆာချမ်ဖတ်အဖွဲ့ပြင်နေဆက်တလျှောက်မွေးစီဝါရောင်းဝယ်တာတွေကိုပူးပေါင်းတိုက်ဖျက်ဖို့သဘောတူညီခဲ့တယ်လို့ဦးမြင့်သူကစပြောပါတယ
်။သူတို့ဘက်ကနေဒါကိုကျွန်တော်တို့ဒီအမြန်ဆုံးအရေးယူဆောင်ရွက်သွားဖို့သဘောတူညီခဲ့ပါတယ်။နောက်တစ်ခုကအာဆာချမ်ဖတ်တင်ပေါ်ပါဦးဒီသူတို့နိုင်ငံမှာလည်းဒီအချမ်ဖတ်မှုကိုသူတို့ချုံချပါတယ်။ဒါအပြင်ကျွန်တော်တို့နေဆက်မြင်းတလျှောက်မှာမွေးစီဝါတရားမဝင်ရောင်းဝယ်ဖောက်ကားမှုဒါတွေကိုလည်းကျွန်တော်တို့ပူးပေါင်းတိုက်ဖျက်သွားဖို့သဘောတူညီခဲ့ပါတယ်။
ဒါအပြင်နိုင်ငံရေးဝန်ကြီးအဘူဟာဆန်မိုဟာမက်အလီဟာရခိုင်ပြည်နယ်ကိုတွားရောက်ပြီးဒုက္ခသည်ပြည်လည်လက်ခံရေးစခန်းတွေကိုတွားရောက်ကြည့်ရှုခဲ့ပါတယ်။နိုင်ငံနယ်ကြားနယ်ဆက်ခြံစည်းရိုးမှာခိုလုံနေတဲ့ဒုက္ခသည်တွေမူရင်းနေရတဲ့ကိုပြန်သွားနိုင်အောင်ကူညီပေးဖို့အကူအညီပေးနေတာတွေကိုထိန်းပေးဖို့တောင်းဆိုခဲ့တယ်လို့ဦးမြင့်သူကပြောပါတယ်
။အချိန်ထဲမှာပဲကျွန်တော်တို့ဒီ ICRC နဲ့ကျွန်တော်တို့ဘက်ကနေဒီလူသားချင်းစာနာတဲ့အကူအညီတွေပေးဖို့လို့လည်းကျွန်တော်တို့ဆွံ့နေခဲ့ပါတယ်။အဲ့တော့သူတို့ဘက်ကအခုကျွန်တော်တို့ဒီ INGO စီဘက်ကနေဒီနိုင်ငံတကာနယ်နိမိတ်ညင်းချောင်းနဲ့ကျွန်တော်တို့နယ်နိမိတ်ကြားထဲမှာနေနေတဲ့လူတွေကိုသူတို့ဘက်ကနေပေးနေတဲ့ဟာတွေသူတို့ချိန်ပေးပါမယ်။အဲ့တော့ကျွန်တော်တို့ဘက်ကလည်းဒီ UNHCR တို့ ICRC တို့နဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ဘက်ကနေဒီပုံကိုယ်တွေကိုအစာနဲ့ရိတ်ခါအကူအညီပေးပါမယ်။အဲ့တော့တပြေးပြေးချင်းနဲ့ဒီနေရာကနေကျွန်တော်တို့သူတို့နေရာတွေလူရင်းကျေးရွာတွေကိုကျွန်တော်တို့ပြန်သွားဖို့ဆောင်ရွက်မှာပါ။
ဘင်္ဂလားဒေ့ရှ်နိုင်ငံရေးဝန်ကြီးအဘူဟာဆန်မိုဟာမက်အလီဟာဘာသာပေါင်းစုံချစ်ကြင်ရည်ရွယ်ရေးအဖွဲ့နဲ့တွေ့ဆုံခဲ့ပြီးလူမှုအတိုင်းဝိုင်းနှစ်ခုကြားလက်ရှိဖြစ်ပေါ်နေတဲ့ပြဿနာတွေပြေလည်ပြီးပြန်လည်ထူထောင်ရေးလုပ်ငန်းတွေမှာပူးပေါင်းပါဝင်ဆောင်ရွက်ဖို့ဆွေးနွေးခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရေးဝန်ကြီးရဲ့မြန်မာနိုင်ငံခီးစဉ်တွင်ဆွေးနွေးချက်ရလဒ်တွေဟာကောင်းမွန်ပြီးအောင်မြင်တဲ့ဆွေးနွေးချက်တွေဖြစ်တယ်လို့မြန်မာအစိုးရတာဝန်ရှိသူတွေဘက်ကဆိုပါတယ်။ဒါပေမဲ့လည်းလေးရကြခီးစဉ်တွင်နှစ်နိုင်ငံကြားသဘောတူညီချက်တစုံတရာထပ်ပြီးလက်မှတ်ရေးထိုးတာတော့မရှိကြောင်းပါခင်ဗျာ။
ကိုထဲအောင်ခန့်တဲ့ရင်ပြဖို့ထားတာပါတစ်ဆက်ထဲမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးရဲ့မြန်မာနိုင်ငံခီးစဉ်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကမြန်မာနိုင်ငံဘာသာပေါင်းစုံချစ်ကြည်ညီညွတ်ရေးအဖွဲ့နဲ့တွေ့ဆုံခဲ့ပြီးရခိုင်ပြည်နယ်တွင်းမှာဘာသာမတူလူမျိုးကွဲတွေကြားရေရှည်ငင်းချမ်းစွာအတူရှင်တွဲနေနိုင်ရေးအပြန်အလှန်ချစ်ကြည်ရင်းနှီးမှုရအောင်ဆောင်ရွက်ပေးဖို့မေတ္တာရက်ခံတောင်းဆိုခဲ့တယ်လို့ဘာသာပေါင်းစုံချစ်ကြည်ညီညွတ်ရေးအဖွဲ့ကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းရှောင်သွားတဲ့ဒုက္ခသည်တွေနေရရင်ပြန်လာနိုင်ရေးဘင်္ဂလားဒေ့ရှ်အစိုးရနဲ့ကုလအပါဝင်အားလုံးဝိုင်းဝန်းကူညီပေးကြဖို့ဘာသာပေါင်းစုံချစ်ကြည်ညီညွတ်ရေးအဖွဲ့ဘက်ကလည်းတိုက်တွန်းပြောဆိုခဲ့ပါတယ်အပြည့်အစုံကိုဆက်သွယ်မေးမြန်းထားတဲ့မတ်ဆုမုံကပြောပြပါမယ်ရှင်
ရခိုင်မြောက်ပိုင်းကျန်းဖက်တိုက်ခိုက်မှုတွေတွင်နယ်မြေရှင်းလင်းမှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတိမ်းရှောင်သွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေပါပါဝင်တဲ့တိမ်းချီတဲ့ဒုက္ခသည်တွေနေရရင်ပြန်လာနိုင်ရေးနဲ့ဒုက္ခသည်တွေပြန်လည်နေရာချထားရေးကိစ္စတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဘူအာဆန်မိုဟာမက်အလီကိုရိုင်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံကိုလာရောက်ပြီးတော့အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့ရခိုင်ပြည်နယ်ကိုလည်းတွားရောက်လေ့လာခဲ့ကြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဟာရခိုင်ပြည်နယ်အတွင်းလူမျိုးရေးဘာသာရေးအသွင်အကြမ်းဖက်မှုတွေဖြစ်ခဲ့တဲ့အတွက်ဖြစ်ပေါ်နေတဲ့ပြဿနာတွေငြိမ်းချမ်းပြေလည်သွားနိုင်စေရေးနောက်ဘာသာမတူလူမျိုးကွဲတွေကြားရေရှည်ငြိမ်းချမ်းစွာအတူရှင်တဝဲနေထိုင်နိုင်ရေးအတွက်ဝိုင်းဝန်းကူညီပေးကြဖို့ဘာသာပေါင်းစုံချစ်ကြည်အဖွဲ့မြန်မာနိုင်ငံကိုတိုက်တွန်းပြောဆိုခဲ့တယ်လို့တွဲဆောင်ပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ဘာသာပေါင်းစုံချစ်ကြည်ညီညွတ်ရေးအဖွဲ့ရဲ့အလုံအမှုဆောင်အဖွဲ့ဝင်ဦးရာကူးနေမြင့်က VOA မြန်မာပိုင်းကိုပြောပါတယ
်အဓိကတော့စီစဉ်ပြတာတော့သူကဟိုဘက်ကခံရလို့ရှိတာလေသူတို့မှရှိနေတဲ့အနေအထားချင်းဒီသိမျိုးကိုပြောကြတယ်လေအဲ့ဒီပြင်သူတို့ဘက်ကကိုတို့တွေကပြောပြောတယ်ဆိုတော့သူကလေးချင်းမှာဆက်ပြီးတော့ကိုတို့တွေဘာသာချင်းချင်းအဲ့မှာဒီပြီးဖို့ကိုအင်ဆီဒန့်ဖြစ်ဖြစ်နေအောင်ဒီကျော်ဆက်ဒီနဲ့ဒီကျော်အင်ဆီဒန့်စတင်နေဖြစ်အောင်ကိုတို့တွေကိုဘာသာပေါင်းစုံမှရှိတဲ့ဘာလိုက်ကောင်းဆောင်တွေကနေပြီးတော့လုပ်ပေးဖို့သူကကိုတို့ request လုပ်လာတယ်ပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးလုပ်ပေးဖို့ကူညီပေးဖို့ပြောတယ်ကိုတို့ကလည်းပြောကြတာကဘာသာပေါင်းစုံရဲ့အဓိကရည်ရွယ်ချက်ကရတာတွေလုပ်ဖို့ရှိတယ်ဆိုတာဟာဒီလိုပဲကိုယ့်ရဲ့ရည်ရွယ်ချက်တွေပြောတာဒီလိုဒါတွေဆက်လုပ်ဖို့ရှိတယ်ဆိုတာတွေပြောကြတယ်သူတို့ဒီအပြင်အပြင်ကိုတို့ကလည်းဘာခံရောက်ခဲ့လို့ဆိုတော့ကိုတို့ဒီဘက်မှာလည်းသူတို့တွေနေရာရှောင်တွေအတွက် refugee တွေပြန်လာလို့ရအောင်အားလုံးစူးစမ်းပြီးလုပ်နေကြတယ်ပေါ့နော်အဲဒါကြောင့်ဟိုဘက်ကနေလည်းပြန်ပြီးတော့ပြန်ဝင်လာလို့ရအောင်လုပ်ပေးဖို့ကိုတို့က request ပြန်လုပ်တာပေါ့နော်အဲအဲ့လိုမျိုးပြောပြတယ်အပြင်ကိုတို့ကဟိဒီဖြစ်တဲ့အကြောင်းကိုတို့ Hindu community တွေအဲ့မှာခံရတဲ့ကိစ္စတွေကိုတို့ Hindu community တွေနဲ့ပတ်သက်ပြီးတော့ရန်ဒုက္ခရောက်ကြတယ်အဲ့ချိန်ကြီးဒုက္ခရောက်တာအခုချိန်ကြီးကိုဒုက္ခရောက်သူ့မိသားစုတွေမိသားစုငါးယောက်တွေလေးယောက်တွေဆယ်ယောက်တွေတချို့ဆို23ယောက်လုံးပြေးသွားတာရှိတယ်အဲ့ဒါတွေကိုပြောပြခဲ့တယ်ကိုက
ဗုဒ္ဓဘာသာဝင်တွေအပါအဝင်ကိုးကွယ်ယုံကြည်ရာမတူညီကွဲပြားတဲ့ဘာသာတွေကြားအတူရှင်တွဲနေထိုင်မှုတွေကိုလေ့လာနိုင်မှုဘာသာပေါင်းစုံချစ်ကြည်အဖွဲ့တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုလာရောက်ဖို့ကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဘက်ကဖိတ်ခေါ်ခဲ့တဲ့အကြောင်းဦးရာကူးနေမြင့်ကပြောပြပါတယ
်ဆန်ဆောင်နေတဲ့ပုံမျိုးကလည်းသူတို့ဘက်ကသဘောထားလည်းတော်ပြည်ပြည်နဲ့ဖြစ်နေချင်တဲ့သူတွေကသနာရှိတယ်ကိုတို့ဒီဘက်ကဘာသာပေါင်းစုံအစုကလည်းပြည်ပြည်နဲ့လေးဖြစ်နေချင်တဲ့သူတွေသဘောထားရှိတယ်တစ်ခါတလုံးကတော့အနည်းအနည်းတော့ကြည့်ရဆိုရင်တော့အဆင်ပြေတယ်ပေါ့နော်ဆိုတော့ကိုယ်တိုင်ကလည်းကိုတို့အဖွဲ့တီးကိုကိုယ်ဘာသာပေါင်းစုံအဖွဲ့တီးကိုကိုယ်ကမှလာပြီးတော့လေ့လာဖို့ကိုတို့ဖိတ်ဖို့သူကလည်းပြောတယ်ကိုတို့ဖိတ်ကုန်တယ်ပေါ့နော်ဖိတ်တော့ညီလာခဲ့ပါဘူးဒါပြီးတော့သူတို့ရှိမှရှိတဲ့ဟိုမှာရှိတဲ့ဟိန္ဒူတွေဘုရားဘာသာတွေခရစ်ယာန်တွေဗ ဘလို့သူတို့ရှိမှနေထိုင်နေကြတယ်ဆိုတော့လာပြီးလေးလာပါအဲ့ဒီပြေဟိုမှာဆိုလည်းရခိုင်ဘုရားဘာသာရေးရှိတယ်သူတို့တွေဆိုလည်းအခုတိရှိနေလို့ဒါအဲ့မှာမင်းရတဲ့နေနေကြတယ်အဲ့ဒါတွေလာရှိပါလာလေးပါဆိုလေးလာဖို့ကဲဘုရားသူကဖိတ်ကြလာတယ်ပေါ့နော်သူခေါ်မယ်ပေါ့အဲ့လိုမျိုးပြောတာ
ဒါအပြင်ရခိုင်ပြည်နယ်တွင်နေရွှန့်ခွာပြန်လာကြသူတွေဒုက္ခသည်တွေရဲ့လူနေမှုဘဝပြန်လည်ထူထောင်ရေးငြိမ်းချမ်းစွာအတူရှင်တွဲနေနိုင်ရေးနဲ့ရေရှည်ဘဝအာမခံချက်ရရှိရေးအပါအဝင်စိတ်ချရတဲ့လုံခြုံရေးအာမခံချက်တွေရရှိနိုင်အောင်ကိစ္စတွေမှာအားလုံးကဝိုင်းဝန်းပူးပေါင်းကူညီပေးဖို့အပြန်အလှန်တွဲဆုံဆွေးနွေးခဲ့ကြတဲ့အကြောင်းမြန်မာနိုင်ငံလုံးဆိုင်ရာဟိန်းနူဘာသာရေးအဖွဲ့ချုပ်ရခိုင်ပြည်နယ်တွင်ဟိန်းနူကူညီထောက်ပံ့ရေးအဖွဲ့ရဲ့ဦးဆောင်တာဝန်ခံလည်းဖြစ်တဲ့ဦးရာဂူနေမြင့်ကပြောပြပါဗျာ။အဓိက
တော့လောလောဆယ်ချိန်ဒီမှာတော့ဟိုသူတို့အတွက်အရေးကြီးတာကတော့သူတို့ရဲ့ဒီစာဝန်ကြီးကျမကြီးနဲ့နေထိုင်ရေးအတွက်ကတော့အဓိကသူတို့တွေလောလောဆယ်မှာဟိုတာဝန်လုပ်ပေးနေရတဲ့အခြေအနေရှိတယ်ပေါ့အဲ့တော့အဲ့ဒီအခြေအနေလေးပုံမှန်လေးလည်ပတ်ပြီးဆိုမှသူတို့ရဲ့ပြန်လဲထူထောင်ရေးဘဝပြန်လဲထူထောင်ရေး rehabilitation ကိုသူတို့တို့ကတော့ပြန်ပြီးတော့လုပ်ရမယ်ဆိုတဲ့အနေအထားပေါ့နော်လောလောဆယ်မှာတော့သူတို့စာဝန်ကြီးအကျမ်းမကြီးရဲ့ဟိုသူတို့ရဲ့အဓိကနေထိုင်ဖို့အတွက်နေရာလေးတော့မပြီးသေးဘူးလေအဲ့ဒါလေးလုပ်နေရတာအဲ့ဒီလေးကိုကြော်လွားနိုင်မှသာလေသူတို့ရဲ့ပြန်လဲထူထောင်ရေးသူတို့ရဲ့စိတ်သက်ရေးရပါကြတဲ့သူတို့ကလောကကိစ္စကြီးအများကြီးကြံပြီးတော့
လွန်ခဲ့တဲ့တစ်နှစ်ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးခါစားတုန်းကလည်းဘာသာပေါင်းစုံချစ်ကြီးအဖွဲ့ဘက်ကတွားရောက်ချိန်တုန်းကတော့ဒေသခံတွေလမ်းမတွေပေါ်ထွက်ပြီးကန့်ကွက်ဆန္ဒပြမှုတွေကြုံခဲ့ရပါတယ်။ဒါပေမဲ့လည်းဘာသာပေါင်းစုံချစ်ကြီးညီညွတ်ရေးအဖွဲ့အနေနဲ့ဒေသခံတွေကြားရေရှည်အတူရှင်တွဲနေနိုင်ရေးပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုပူးပေါင်းဆောင်ရွက်သွားကြဖို့စီစဉ်ထားတယ်လို့ပြောပြပါတယ်။အခုလက်ရှိအခြေအနေမှာတော့မြန်မာအစိုးရဘက်ကမွတ်စလင်ဒုက္ခသည်တွေလို့တုံ့တုံပြီးရိုဟင်ဂျာလိုနိုင်ငံတကာကခေါ်ဝေါ်တဲ့တင်းချီတဲ့ဘင်္ဂလားဒေ့ရောက်ရိုဟင်ဂျာဒုက္ခသည်တွေနေရရင်ပြန်လာရေးဘင်္ဂလားဒေ့အစိုးရမြန်မာအစိုးရနဲ့ကုလအဖွဲ့တို့ပူးပေါင်းဆောင်ရွက်နေကြဆဲဖြစ်ပါတယ်ရှင
်။ Trust ဗျာဗျာမနေ့ကဖြစ်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းပြပိခရီကျောင်းအင်ဒီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ခေါ်ရွေးကိစ္စဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားသဘောတူထားပြီးမဲ့လက်တွေ့ကတော့ဖြစ်မလာသေးပါဘူး။ဒီသဘောတူညီချက်အတိုင်းဒုက္ခသည်တွေခေါ်ရွေးအကောင့်ထဲပို့ဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဒီအပိုင်းတွင်အဲ့ဒီကြေသားကိုလာရောက်ခဲ့ပြီးဆိုတော့ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်ဘလောက်ထိနှီးစပ်လာပြီလဲ။ဒီသကံလူမှုတိုင်ဝမ်နေအားလုံးအတွက်စင်ခေါ်ချက်တွေစွန့်ရည်ကြတွေဘာတွေများရှိနေသလဲလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးတော်ဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်းမြန်လူသူတွေ VA မြဝပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချိုတင်ပေးဖို့ထားစီလိုပါတယ်။ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်တွေကိုယ့်ရဲ့မိဂုံးတွေကို VA မြဝပိုင်းစီကိုချိုတင်ပေးဖို့ထားလို့လည်းရပါတယ်။ VA မြဝပိုင်းဖုန်းနံပါတ်က1-232-382-5554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
။အင်္ဂါညဒိုင်းလီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုဆက်ပြီးတော့ရခိုင်ပြည်နယ်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။လွန်ခဲ့တဲ့52နှစ်ကရခိုင်ပြည်နယ်စစ်တွေမြို့ဆန်ရှားမှုကိုအခြေခံပြီးဒေသခံတွေရဲ့ဆန္ဒဖော်ထုတ်ပွဲလက်နက်နဲ့ဖြိုခွင်းခံခဲ့ရတဲ့နှစ်ပတ်လည်အောင်မေ့ပွဲအခမ်းအနားကိုဒီကနေ့ရခိုင်မျိုးသားပါတီဌာနချုပ်မှကျင်းပခဲ့ပါတယ်။နှစ်ပတ်လည်အခမ်းအနားကနေနောက်ထပ်လူမှုဆန္ဒဖော်ထုတ်ပွဲတွေပေါ်လာမှစိုးရိမ်နေတဲ့အတွက်ကြဲကြဲပြန့်ပြန့်မကျင်းပဘူးလို့လည်းအခမ်းအနားစီစဉ်သူတွေကပြောပါတယ်။ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်ရှင်။
ဗိုလ်ချုပ်ကြီးနေဝင်ရဲ့တော်လိုင်းကောင်စီဆိုရလက်ထက်ဆန်ရှားပန်းနေရဲ့ပြဿနာကိုဖြေရှင်းပေးဖို့စစ်တွေမျိုးဒေသခံတွေကဆန္ဒဖော်ထုတ်ခဲ့တဲ့အချိန်လုံခြုံရေးတပ်ဖွဲ့တွေကလက်နက်နဲ့နှိမ်နှင်းခဲ့တာပါအဆိုရဘက်ကလူ28ယောက်သေဆုံးခဲ့တယ်လို့ကြေညာခဲ့ပေမဲ့သေဆုံးသူရာခဏန်းရှိနိုင်တယ်လို့ဒီရေးခင်းမှာပါဝင်ခဲ့သူတွေကယုံကြည်ခဲ့ကြပါတယ်လလဲ့ရပြီးစကိုနှစ်ကြာမှဖြစ်ခဲ့တဲ့ဒီဆန်ပြဿနာနဲ့ပတ်သက်ပြီးသမိုင်းတင်ကားစာယူနိုင်အောင်နှစ်ပတ်လည်နေ့အခမ်းအနားကျင်းပရတာလို့ရခိုင်မျိုးသားပါတီရဲ့ဒုဥက္ကဋ္ဌဦးခိုင်ပြည်ဆိုကပြောပါတယ
်ဘလို့ဘယ်ခိုင်းစာတဲ့ဒီစံတဲ့အချိန်ပြည့်တဲ့အချိန်ပြည့်တဲ့ရှိခဲ့တယ်ဘလို့ကျုံ့ခဲ့ရတယ်လဲသမိုင်းရောက်မှာပေါ့နော်အဲ့ဒီဟာတွေကိုပြန်ပြီးတော့ပုံပန်းနေအောင်ကျွန်တော်တို့ဘယ်ရှိမှာဘလို့အဖြစ်ပြက်တယ်မှာဘလို့ဆုံးရှုံးမှုတွေဘလို့နိုင်တာမှုတွေရှိခဲ့တယ်ဘာကြောင့်ကြောင့်ဘလို့ဖြစ်ရတယ်ဆိုတဲ့ဟာတွေကိုကျွန်တော်တို့ဆက်တဲ့ဒီသမိုင်းကြောင်းတွေနဲ့ပတ်သက်လို့ lesson conversation တော့ဒီတွေ့ဖို့လောက်တာပဲဖြစ်ပါတယ်
တော်လိုင်းကောင်စီဆိုရလက်ထက်စီးပွားရေးလုပ်ငန်းအလုံးကိုချုပ်ကန့်ထားတယ်လို့နိုင်ငံခြားဝင်ရောင်းစံတင်ပို့တာကိုလည်းလဝက်ကြီးအုပ်ထားချိန်မှာပြည်သူတွေကဆန်ရှားပါပြီးဒုက္ခရောက်ခဲ့တယ်လို့ရခိုင်ရေးလှုပ်ရှားသူတွေကပြောပါတယ်။ဒါ ထောင်ကိုရာချောက်ဆက်ခုံမှာရာသီဥရုမကောင်းလို့စဘာကင်းတွေပျက်စီးခဲ့ပေမဲ့အစိုးရကစံတန်းချင်းစေတန်းကျော်ပြပကိုပုတ်ခဲ့ရကြောင်းပြည်တွင်းမှာစံရှားပါလာပြီးစံစည်းလက်တက်သွားပါရယ်စံပြတ်တနာကိုဖြစ်ရှင်ပေးဖို့အစိုးရကိုစစ်တွေဒေသခံတွေကအဲ့ဒီနေ့ဩဂုတ်လ
我们现在的人民，我们现在的人民，我们现在的人民，我们现在的人民，我们现在的人民，我们现在的人民，我们现在的人民，我们现在的人民，我们现在的人民，我们现在的人民，我们现在的人民，我们现在的人民，我们现在的人民，我们现在的人民，我们现在的人民，我们现在的人民，我们现在的人民，我们现在的人民，我们现在的人民，我们现在的人民，我们现在的人民，我们现在的人民，我们现在的人民，我们现在的人民，我们现在的人民，我们现在的人民，我们现在的人民，我们现在的人民，我们现在的人民，我们现在的人民，我们现在的人民，我们现在的人民，我们现在的人民，我们现在的人民，我们现在的人民，我们现在的人民，我们现在的人民，我们现在的人民，我们现在的人民，我们现在的人民，我们现在的人民，我们现在的人民，我们现在的人民，我们现在的人民，我们现在的人民，我们现在的人民，我们现在的人民，我们
င်ကြားသားလုံသမားဆိုင်ရာဥပဒေသေးအရအရေးယူမှုတွေလုပ်နေတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်2018ဇွန်လ30ရက်နေ့ကစလို့ထိုင်းနိုင်ငံတွင်မှနိုင်ငံခြားသားအလုပ်သမားတွေတရားဝင်မှတ်ပုံတင်ရဲ့ကုံဆုံးသွားပြီးတဲ့နောက်မှာတော့တရားမဝင်နိုင်ငံခြားသားအလုပ်သမားဆိုင်ရာဥပဒေသေးအရထိုင်းဆိုရကတင်းကျပ်တဲ့အရေးယူမှုတွေကိုပြင်းပြင်းထန်ထန်လုပ်နေပြီးနေဆက်အဝင်လမ်းကြောင်းတွေမှာလူကုန်ကူးသူတွေမူရမှောင်ခိုတွေကိုရှာဖွေဖမ်းဆီးခဲ့ရမှာဩဂုတ်လ12ရက်နေ့ကဘုရားသုံးစုဘက်ကနေလူပွဲစားတွေမြန်မာနိုင်ငံသား4ယောက်ကိုဖမ်းဆီးရမိခဲ့ပါတယ်မအေးမာကသတင်းပေးပို့ထားပါရှင
်ထိုင်းတောင်ပိုင်းမှာဒီနှစ်အတွင်းမှာလူကုန်ကူးမှုတွေနဲ့လူဦးရေ900ထဲမှနေဖမ်းဆီးခံရတာကြောင့်မြန်မာပြည်ဘက်ချမ်းကနေတားဆီးနိုင်ဖို့လိုတယ်လို့လည်းထိုင်းခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလို့သမားရေးရနဲ့မှတ်တမ်းရေးရတာဝန်ခံဦးမင်းဦးကဆိုပါတယ်
ကျွန်တော်တို့ဘက်ချမ်းပိတ်ဖို့လိုတာပေါ့ဗျာပိတ်ဖို့ဆိုတာအဲ့ဒီလမ်းကြောင်းမှာဘလူတွေတည်နေတယ်အဲဘယ်လမ်းကြောင်းကနေထွက်နေတယ်ဆိုတာဒါတွေသိမှာပဲလေ
ဟုတ်
အဲ့ဒါရောတတ်နိုင်ဆုံးစောင့်ပြီးတော့ဟိုကွာမုံနေဖြစ်နိုင်တယ်ဆိုလို့ရှိရင်ဒီလူတွေဒီဘက်ကိုမရောက်တော့ဘူးပေါ့ဒီထဲမှာလွတ်သွားတဲ့လူတွေဆိုရင်ဘယ်နဲ့ဘယ်နှယောက်လူကုန်ဥခံလဲဟိုမောင်ဟိုဘယ်လိုခေါ်မလဲတရားမဝင်တဲ့ဘယ်လိုနေရာတွေအပုတ်ခံတာတွေလဲကျွန်တော်တို့ဟိုမသိရဘူးလေအဓိကဒီတရားခံဟိုပါပွဲစားကိုဘာဖြစ်လို့မမိရလဲဆိုတာအဲ့ဒါပေါ့မှန်မိတင်နေပြီကျွန်တော်ပြောတာလေ
ထိုင်းမြန်မာနယ်နိမိတ်ချင်းထိစပ်နေတဲ့ဖျားသုံးစုမျိုးနဲ့အနီးဆုံးထိုင်းနိုင်ငံဘက်ချမ်းကကန်တနာဘူရီပြည်နယ်ဟာလူမောင်ကိုသမားတွေရဲ့အဓိကလူသေးဆောင်ရလမ်းကြောင်းလဲဖြစ်တယ်လို့ကော့တောင်းရနောင်းလမ်းတွေကလည်းလူကုန်ကူးသူတွေကအများဆုံးအသုံးပြုနေရှိတာပါဒီအပိုင်းတွင်ဆန်ခရဗူရီခရိုင်နောင်လိုလမ်းမမှာဂိတ်ချထားတဲ့ထိုင်းစစ်တပ်ရဲ့စစ်စေးဂိတ်ကိုဖျက်ဖို့ကြိုးစားခဲ့တဲ့ပစ်ကတ်ကားခဲရောင်ကားတစ်စီးကိုမောင်းလာတဲ့ထိုင်းနိုင်ငံသားပရာစစ်နဲ့ထိုင်းနိုင်ငံသူဝန်ဒီတို့နှစ်ဦးဟာကားနောက်ခန်းမှာမြန်မာနိုင်ငံသား၄ဦးကိုဖွက်ပြီးတယ်ဆောင်လာခဲ့တာပါကားထဲမှာမြန်မာနိုင်ငံသားအမျိုးသမီး3ဦးအမျိုးသား2ဦးကိုဖွက်ပြီးတဲဆောင်လာတာကိုထိုင်းစစ်တပ်ရဲ့စစ်ဆေးရေးတွေကရှာဖွေတွေ့ရှိပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံသားတွေကတော့အခုလိုမျိုးစစ်ဆေးရေးဂိတ်ကိုဖျက်ကျော်ဖို့မြန်မာတဦးကိုဘန်းငွေ 2,500 နဲ့လူကုန်ကူးသူတွေစီကနေလက်ခံပြီးခေါ်လာခဲ့တာဖြစ်ကြောင်းဝန်ခံခဲ့ကြတယ်ဆိုပြီးထိုင်းအနာပိုင်တွေကပြောပါတယ်။2018ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဌာနရဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံကိုစောင့်ကြည့်အဆင့်TR2 ကနေရှော့ချလိုက်ပြီးအစိုးရဆုံး TR3 အဆင့်ကိုတက်မှတ်လိုက်တာပါအခုလိုမျိုး TR3 ကိုအဆင့်ရှော့ချတက်မှတ်လိုက်တာဟာလူကုန်ကူးမှုပတ်ကြော်ရေးဆိုင်ရာအနေဆုံးတက်မှတ်ချက်တွေကိုအပြည့်အဝပြည့်မီအောင်မြန်မာအစိုးရဘက်ကလှုံ့ဆော်နိုင်ခြင်းမရှိသလိုအဲ့ဒီလိုပြည့်မီဖို့အတွက်သိတာတဲ့လှုံ့ဆော်မှုတွေမရှိတာကြောင့်ဖြစ်တယ်ဆိုပြီးအစီရင်ခံစာထဲမှာဖော်ပြထားပါတယ်မြန်မာလူမျိုးတွေနဲ့ဆက်ဆက်ပြီးလူကုန်ကူးမှုတွေအများဆုံးဖြစ်နေတဲ့ထိုင်းနိုင်ငံကတော့လူကုန်ကူးမှုတိုက်ချဲ့ရေးလုပ်ငန်းတွေကိုတိုးမြှင့်လှုပ်ဆောင်နေပေမဲ့ TR2 စောင့်ကြည့်အဆင့်ထဲမှာပဲထည့်သွင်းထားဆဲဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်အခုမြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ VOA ရဲ့တနင်္လာနေ့ညဘက်အစီအစဉ်တွေကို9:00အထိ line 2 meter 25 kilohertz 1953ည line 2 meter 32 kilohertz 1783ည line 2 meter 57 kilohertz 9335နဲ့ line လက်မီတာ190 kilohertz 1905တို့ကနေဆက်ပြီးထုတ်လွှင့်ပေးနေပါတယ်အခုည10:00အထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေတဲ့သူယုံကြည်ရကဏ္ဍမှာတော့
ကျွန်တော်ဘဝမှာနှစ်နှစ်လောက်ကြာအင်မတန်ခက်ခဲကြက်တဲတဲ့အခြေအနေတရက်နဲ့ကြုံခဲ့ရပူပါတယ်ဒီလိုခက်ခဲတဲ့အခြေအနေအောက်မှာကျွန်တော်စိတ်သက်သာသွားရင်တော့မှလဲပြိုမသွားဖို့ကိုကိုကိုတတိပေးရင်ဖြစ်ချင်တာကိုအာယုံစိုက်ပြီးဒီဇိုင်းမမတ်ကြိုးစားခဲ့ပါတယ
်ကိုကျော်စီယာဝင်းဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေမှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်တွေကိုနောက်ပိုင်းမှာထုတ်လွှင့်ပေးမှာပါအခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုနားဆင်ကြရပါမယ်ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုဆိုင်ရာကိစ္စရပ်တွေအပြင်တိုင်းဒေသတွေမှာစစ်တပ်ရဲ့ထိုးစစ်ဆင်မှုတွေရှိနေတာကြောင့် American အစိုးရနဲ့လွှတ်တော်တို့ကမြန်မာနိုင်ငံပေါ်ပိတ်ဆို့အရေးယူမှုအသစ်တွေချမှတ်ဖို့စီစဉ်နေပါတယ်။အဲ့ဒီပိတ်ဆို့မှုတွေဘယ်တိုင်းတာထိလုပ်ဖို့ရှိသလဲ။အရေးယူမဲ့အထက်ဘယ်လိုလူတွေပါမလဲဆိုတာကို American ASEAN စီးပွားရေးကောင်စီကကိုလှဖုံးမြင့်နဲ့ဆွေးနွေးထားတာကိုအခုသတင်းတစ်ပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်။
သမရထမအစိုးရတက်လာပြီးတဲ့နောက်ပိုင်းဒီနိုင်ငံအကြားကဆက်ဆံရေးအထူးသဖြင့်ကျွန်တော်တို့စိတ်ဝင်စားတာကတော့စီးပွားရေးပိုင်းအရာဆက်ဆံရေးဟာဘလို့များပြောင်းလဲမှုတွေရှိခဲ့ပါသလဲဗ
ျဟုတ်ကဲ့ခင်ဗျအခုကျွန်တော်တို့အခုပေါ့နော် American နိုင်ငံကမြန်မာရေးရာ policy ကိုကြည့်မယ်ဆိုရင်အဖွဲ့အစည်းနှစ်ခုကိုအဓိကထားပြီးကြည့်ရမှာဖြစ်ပါတယ်ခင်ဗျလွှတ်တော်ဘက်ရှိရယ်လွှတ်တော်ဆိုအထက်လွှတ်တော်နဲ့အောက်လွှတ်တော်ပေါ့နော်ပြီးတော့ဒီအင်ဂျူရောဘက်ရှိရယ်လောလောဆယ်ကအထက်လွှတ်တော်နဲ့အောက်လွှတ်တော်ဘက်မှာကမြန်မာပြည်အရေးကိုကြည့်တဲ့အခါမှာစီးပွားရေးအဲလူမှုရေးနိုင်ငံရေးအကုန်လုံးချုပ်ပြီးတော့ပေါ့နော် one issue issue တစ်ခုပဲအဲထွက်နေတာကတော့ဗာလဲဆိုရခိုင်ရေးပေါ့ရခိုင်ရေးနဲ့ဆက်ဆက်ပြီးတော့ကစီးပွားရေးပိတ်ဆို့မှုတွေဆိုင်ရှင်တွေပြန်ပြီးတော့အဲချမယ်ဆိုတဲ့အသံတွေထွက်နေတယ်ခင်ဗျအဲထွက်နေတဲ့ဟာလည်းလော်ဘီပေါင်းစုံကနေရခိုင်ရေးမှာအစိုးရရောသူသူချင်းတော့တက်မရောပေါ့နော်အဲတနည်းဟုတ်တနည်းနဲ့နံပါတ်၁ကတော့ accountability အဲ့နံပါတ်၂ကတော့ဒီ repatriation ပေါ့နော်အဲ့ဒါတွေအတွက်ဟိုဖိအားပေးဖို့အတွက်တွန်းနေရဖြစ်တဲ့အတွက်လွှတ်တော်ကလည်းအဲ့ဒီလေတံနဲ့အညီပေါ့လိုက်ပြီးတော့က push လုပ်ဖို့ legislative bill တင်သွင်းပြီးဖြစ်တယ်လွှတ်တော်ဘက်ကဘလောက်ပဲပြောပြောလွှတ်တော်ဘက်ကဘလောက်ပဲအတန်းထွက်ထွက်အင်ဂျီတော်ကလွှတ်တော်နဲ့အတွေးခေါ်ညီလားဆိုတော့ကျွန်တော်တို့ကြည့်ရတဲ့အခါမှာအဲ့တွေးရတာတော့အင်ဂျီတော်ဘက်ကအဲ့လောက်ကြီးထိစီးပွားရေးပိတ်ဆို့မှုကိုအရင်တော့လိုမျိုးပြင်းပြင်းထန်ထန်တင်ဖို့မရှိဘူးလို့ကျွန်တော်တို့မြင်တယ်မရှိဘူးလို့ကျွန်တော်တို့သုံးသပ်တယ်အဲတခုပဲအဲ့ဒါတော့ဘာလဲဆိုတော့အခုသူတို့အစ်စ်ဝင်လာတဲ့ Global Magnitsky ဆိုတဲ့ sanction ပိတ်ဆို့မှုပေါ့နော်အဲ့ဒါတော့ဒါကဘာလုံးဆိုင်ရာ sanction တွေဖြစ်ပြီးတော့ဒီလူခွင့်ရေးချိုးဖောက်မှုတွေကိုဒီ American အစိုးရဘက်ကနေပြုလုပ်မိတယ်လို့ထင်အဲ့ထင်တဲ့ပုံကိုနဲ့အဲ့ပုံကိုနဲ့ဆက်ဆက်တဲ့ဖွဲ့စည်းလူဖွဲ့စည်းနဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ဆို့တဲ့ sanction ပေါ့နော်အဲ့ဒါနဲ့ပို့ပြီးတော့တူတယောက်ချင်းစီပြီးတော့သူတို့ဖြင့်တမန်တော်တွင်ကပုဂ္ဂိုလ်အချို့ပဲစီဝါရေးပိတ်ဆို့မှုချမယ်လို့အခုလည်းတယောက်တော့ချထားရပါတော့ဒါပေမဲ့ရှေ့ဆက်သွားရင်လည်း2ယောက်3ယောက်တော့မဟုတ်လည်းအလွန်ဆုံး5ယောက်10ယောက်ကနေထပ်ပြီးတော့ပို့ပြီးချဖို့ချမယ်လို့ကျွန်တော်တို့မမြင်ဘူးခင်ဗ
ျ Global Magnitsky Act ကတော့ရုရှားအစိုးရရဲ့ပြောကားကြောင့်တည်သွားတဲ့ဒီရုရှားအတိုက်ခံခေါင်းဆောင်ကိုအခြေပြုပြီးပြဋ္ဌာန်းခဲ့တာပေါ့နော်ဆိုတော့ဒီ Global Magnitsky Act နဲ့ချမှတ်မယ်ဆိုရင်မြန်မာပြည်အတွက်ပိုကောင်းတာလားခင်ဗျအ
ဲ့ဒါကဘာကောင်းလဲဆိုတော့ကအရင်တော့လိုမျိုး IEPA လိုမျိုးဘာမှ sanction လိုမျိုးဒီနိုင်ငံလုံးဆိုင်ရာချမှတ်မှုမဟုတ်တဲ့အတွက်အရသာအစိုးရရောပြည်တွင်းမှာရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေအတွက်ရောအစိုးရပိုင်း conglomerate တွေပေါ့နော် MECO UMEHR လိုမျိုးအဖွဲ့အစည်းတွေအတွက်ကလည်းရိုက်မှုနည်းမယ်လို့ကျွန်တော်တို့သုံးသပ်ပါတယ်
။ အမေရိကန်လွတ်တော်ကမြန်မာပြည်ပေါ်ထားတဲ့သဘောထားကရောဘယ်လိုရှိလဲခင်ဗျကိုလာဖုံးမြင့်တို့တိခောက်တည်ရတဲ့အခြေအနေအရာပေါ့လေ
လွတ်တော်အတွင်းမှာလည်းအခုကအောက်လွတ်တော်မှာတော့မြန်မာပြည်ကိုဒီထဲထဲဝင်ဝင်ပေါ့နော်စီးပွားရေးဆိုင်ရှင်ထပ်ပြီးတော့ချမှတ်ဖို့အတွက်အာတိသပြင်းနေတယ်တို့ပင်ကအထက်လွတ်တော်မှာကြတော့ကျွန်တော်တို့မြန်မာရေးကိုလည်းကောင်းကောင်းနားလည်ရဲ့အခုကျွန်တော်တို့တိုင်းနိုင်ငံပုဂ္ဂိုလ်နဲ့လည်းဟိုပုဂ္ဂိုလ်ရေးရရင်ရင်းနေတယ်ရစ်မကောင်းတော့နော်ဒီအထက်လွတ်တော်ဥက္ကဋ္ဌပေါ့နော်သူကဒီလာဝင်လာမယ့်မြန်မာပြည်ကိုတင်သွင်းဖို့ဆန်ရှင်ဝင်လာမယ့်အကောင်လုံးကိုသူကဗီဒီယိုသုံးပြီးရိုက်ချတယ်အဲ့တော့အဲ့အတွက်ကြောင့်မလို့ပေါ်လွတ်တော်မှာတော့မြန်မာပြည်အတွက်တည်တဲ့ဆန်ရှင်ဆိုတာအောင်မြင်ဖို့ကလမ်းနေတယ်မဖြစ်တော့ဘူးဒီပြင်သူတို့ဟို NDA လိုမျိုးအော် National Defense Bill နဲ့တွဲပြီးတော့သူတို့တင်လာတော့မှအဖြုတ်ချခံရတယ်
။ဒါပေမဲ့လက်ရှိမှာကနိုင်ငံတကာကယင်းနှိမ့်ညံမှုတွေဒီ FBI နေထင်သလောက်ရောက်မလာဘူးဖြစ်နေတော့ American company တွေဘက်ကရောမြန်မာနိုင်ငံအပေါ်ဘလို့သဘောထားကြတယ်လဲခင်ဗျာ
။ Reputational risk ready company တွေကလည်းခင်ဗျာသိရတဲ့အတိုင်းပဲနိုင်ငံတကာနိုင်ငံကိုဝင်ပြီဆိုရင်ဒီဥပဒေနဲ့ဟိုဥပဒေဘောင်နဲ့ policy ကတပိုင်းလေဒီအမြင်ပေါ့ optics ကဘလို့မြင်လဲဆိုတာလေဒီ American company တွေတအားအရေးကြီး။ဘာလို့လဲဆိုတော့သူတို့ကဟိုတကဘာလုံးမှာလှည့်ပတ်ပြီးတော့သူတို့ operation တွေအကုန်လုံးကလုပ်နေတာ။အဲတော့ကဲပြီသူတို့မြန်မာနိုင်ငံကိုအခုလိုမျိုးသိပ်ပြီးတော့နိုင်ငံတကာ media ဝင်ကြမှာအောင်နိုင်ငံတကာရဝန်မှာအောင်လည်းသိပ်ပြီးမတိမငြိမ်ဖြစ်နေတဲ့အချိန်မျိုးမှာဝင်သူတို့ရဲ့ blowback ပေါ့နော်။ဒီ media blowback ကိုလည်းသူတို့ကထည့်ပြီးစဉ်းစားရတယ်။အဲတော့အဲအကုန်လုံး reputational risk factor တခုရယ်။နောက်တစ်ခုကကြတော့ဗါလဲဆိုတော့ဒီလမ်းမနာဆက်သွေးရေးနော်မြင့်တင်မှုလိုအပ်တာတွေအဲလက်စစ်မြင့်တင်မှုလိုအပ်တာတွေ capacity လူစွမ်းအားအရင်မြင့်တင်မှုလိုအပ်တာတွေအဲ့ဒီအဲ challenges တွေပေါ့နော်ခက်ခဲလေးတွေကတော့ထုံးစံတိုင်းပဲရှိနေသေးတော့မှာပဲ
ဒီ Oculus 1ရဲ့နေ့မှာဆိုလို့ချင်းမြန်မာနိုင်ငံက company မပုံတင်တဲ့ဥပဒေတွေစပြီးအသက်ဝင်တယ်လေဒီလက်ရှိအစိုးရတက်မှာပြန်ပြီးတော့ပြင်ဆင်ရေးဆွဲပြထားလိုက်တဲ့ဥပဒေတွေပေါ့နော်ဆိုတော့ကျွန်တော်တို့ရေဘောအဲ့ဒီဥပဒေတွေကိုကြည့်ရတာကတော့ပြည်တွင်းစီးပွားရေးလုပ်ငန်းနေအလုပ်ကင်ခွင်လန်းနေတိုးတက်အောင်လှုပ်ဆောင်တယ်လို့ယူဆရတဲ့အပြင်နိုင်ငံခြားကယင်းနှိမ့်ညွမ်းမှုတွေလည်းပိုပြီးရောက်လာအောင်ဆွဲဆောင်တဲ့သဘောတက်ရောက်တယ်လို့မြင်လို့ရတယ်လေဘာလို့ဆိုတော့သူကဟိုကုမ္ပဏီမှပုံတင်တဲ့ဥပဒေတွေကိုအများကြီးဖြေလျှော့ပေးလိုက်တယ်နောက်ပြီးတော့ online ကနေမှပုံတင်လို့လွယ်ကူအောင်သူတို့လှုပ်ပေးတယ်ပြောတယ်ဒါဟိုလောလောဆယ်မှာလှုပ်ပေးတယ်ပြောတယ်ပေါ့နော်ဟိုတကယ် online ကအလုပ်ဖြစ်သေးမဖြစ်သေးတော့ကျွန်တော်လည်းမသိသေးဘူးပေါ့နောက်တစ်ခုကဒီနိုင်ငံခြားသားတွေမြန်မာနိုင်ငံမှာလာပြီးအစုရှယ်ယာယင်းနှိမ့်ညွမ်းတာနဲ့ရခိုင်နှုန်းကိုလည်းသူကမြင့်ပေးလိုက်တယ်30ရခိုင်နှုန်းအထိတိုးပေးလိုက်တယ်ဆိုပြီးတော့အဲ့ဒီဥပဒေမှာပေါ်ပြထားတာရှိတယ်ဆိုတော့အဲ့လိုမျိုးဥပဒေတွေပြောင်းလဲတာကရောကိုလာဖုံးမြင့်တို့ကိုစားပြုတဲ့ US ASEAN Business Council ကအဖွဲ့ဝင်တွေအတွက်စိတ်ဝင်စားမှုပိုရှိလာစေမလားဒီဟာတွေကတော့အစိုးရရည်ရွယ်သလိုမျိုးနိုင်ငံတကာယင်းနှိမ့်ညွမ်းတာမှုတွေပိုရောက်လာနိုင်မလား
အခုဒီ company law အသက်ကနံပါတ်1ကတော့ဒီနော်လိုမျိုး bureaucratic red tape ပေါ့ဗျာမကြတော့ပဲနဲ့တမ်းပြီးတော့ online ကနေပဲအကုန်လုံးလိုလိုရတယ်ဆိုတာအလုံးတွေအများကြီးပို့ပြီးတော့လွယ်လွယ်ကူကူเนาะယင်းနှိမ့်ညွမ်းမှုလုပ်ငန်းတွေလှုပ်ဆောင်လို့ရအောင်လို့ဒါ land design ဖွင့်မိလိုက်တယ်လို့ကျွန်တော်မြင်တယ်နောက်တစ်ခုကပါလဲဆိုတော့ဒီနိုင်ငံတကာလုပ်ငန်းတွေရဲ့30ရာခိုင်နှုန်းထိပိုင်ရင်တို့ရဲ့စီးပွားရေး model ပေါ့เนาะပြည်တွင်းလုပ်ငန်းတွေလိုမျိုးပဲတန်းတူတဲ့အခွင့်အရေးရမယ်ဆိုတာကဝင်လာတဲ့လုပ်ငန်းတွေအတွက်လည်းအကျိုးရှိတယ်ကျွန်တော်တို့နိုင်ငံတွင်းမှာရှိရင်းဆွဲလုပ်ငန်းကြီးတွေအားစအသေးလက်လုပ်ငန်းတွေအားဆုံးပို့ပြီးတော့ယင်းနှိမ့်ညွမ်းမှုတွေပို့ပြီးတော့ capital ပေါ့နော်တိုးလာမယ်ရလာမယ်လို့ကျွန်တော်တို့ယုံကြည်မျှော်လင့်ပါတယ်နောက်တစ်ခုကတော့တိတ်ပြီးတော့လူတွေတိတ်မပြောကြလေရပါလဲဆိုတော့ဒီ foreign investment 30ရာခိုင်နှုန်းဆိုတာလက်ရှိလက်ဝယ်ဒီပြည်တွင်းလုပ်ငန်းတွေနဲ့မကပဲနဲ့ရန်ကုန် stock exchange ပေါ့ကျွန်တော်တို့ stock ဈေးကွက်မှာပါforeign area ဝင်ရောက်ပြီးတော့ stock ဝယ်ယူလို့ရတယ်ဆိုတာကျွန်တော်တို့ YSX ရဲ့ potential အများဆုံးမြင့်တင်ပြီးလိုက်တယ်လို့ကျွန်တော်တို့ထင်ပါတယ
်ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်ပေးထားတာပါရှင်တော်တာရှင်တို့အခုနားဆင်နေကြရတာက VOA မြန်မာပိုင်းရဲ့တနင်္လာညအစီအစဉ်တွေပဲဖြစ်ပါတယ်။ VOA ကိုအင်တာနက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရတဲ့တော်တာရှင်တွေနားဆင်လို့ရတဲ့တည်သချင်းတွေတောင်းယူလို့ရတဲ့ဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ blogger တွေပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ပ ပညာရေးဌာနကပြဋ္ဌာန်းထားတဲ့သင်ယူတွေကိုအခြေခံပြီးဆယ်တန်းကျောင်းသားကျောင်းသူတွေအတွက်ဇီဝဗေဒနဲ့ဓာတုဗေဒပညာရပ်တွေကို Augmented Reality နည်းပညာနဲ့လက်ကင်စမတ်ဖုန်းပေါ်မှာသုံးဘက်မြင်လေ့လာနိုင်မဲ့ App တွေမြန်မာနိုင်ငံမှာရှိနေပါပြီ360 company ကတီထွင်ဖန်တီးထားတဲ့ဆယ်တန်းနဲ့တဒန်းကျောင်းသူကျောင်းသားတွေအတွက်ပညာရေးသင်ထောက်ခု App 3မျိုးအကြောင်းကိုမတ်စုမြတ်မွန်ကဘလော့ဂါရီပြောသမျှအစီအစဉ်မှာပြောပြထားပါတယ်ရှင်
ကွန်ပျူတာနဲ့တီထွင်ထားတဲ့ပုံတွေကိုလက်ကင်စမတ်ဖုန်းပေါ်မှာ 3D သုံးဘက်မြင်ပြင်ထိုင်အောင်ဖန်တီးထိုင်တဲ့ AR လို့အတူကောက်ခေါ်တဲ့ Augmented Reality နည်းပညာကိုများသောအားဖြင့်ဖျော်ဖြေရေးတဲ့စီးပွားရေးလုပ်ငန်းတွေအတွက်ကမ္ဘာမှာအသုံးများကြပါတယ်။ဒါ့ပြင်မဲ့မြန်မာနိုင်ငံမှာတော့ AR နည်းပညာသုံးပညာရေးသင်ထောက်ကူ App တွေထူးထူးခြားခြားရှိပါတယ်။ဓာတ်တင်ပုံလို့နာမည်ပေးထားတဲ့သင်ထောက်ကူ App 3မျိုးကို360ဆိုတဲ့ကုမ္ပဏီကတီထွင်ဖန်တီးထားတာပါ။တဒန်းနဲ့ဆယ်တန်းကျောင်းသားတွေအတွက်ဖန်တီးထားတဲ့ဓာတ်သင်ပုံ App တွေနဲ့ပတ်သက်လို့360 company ကိုတည်ထောင်သူလည်းဖြစ် CEO လည်းဖြစ်တဲ့မတ်လလဝင်းကအခုလိုရှင်းပြပါတယ
်ကျွန်တော်တို့ဓာတ်သင်ပုံဆိုတဲ့ brand name နဲ့ပေါ့နော် App 3ခုလုပ်ထားပါတယ်အာ marketing မှာလည်းရောင်းနေပါတယ်အဲ့ App 3ခုကတော့ဆယ်တန်းကျောင်းသားတွေအတွက်ဆိုရင် bio နဲ့ chemistry ပေါ့အဲ့ဒါကျွန်တော်တို့ခုသင်ယူတဲ့အညီအာမေဂွန်ဟောင်းနေတဲ့ကင်မီရီဆိုင်ကျလို့ထားတယ်။နောက်မေဂွန်သစ်တွေအတွက်လည်းမေဂွန်သစ်တွေအများကြီးဖန်တီးထားတယ်ပေါ့နော်။ဒီ app ထဲမှာဆိုရင် feature မောင်း၅ခု၆ခုလောက်ပါတယ်။အဲ့ဒီမှာ augmented reality ကတော့ feature တစ်ခုပေါ့နော်။တခြား feature တွေကတော့ကျွန်တော်ဖက်ဆာအုပ်ကို colorize လုပ်ထားသလိုမျိုးတဘောမျိုး highlight တွေပေါ့။ဖက်ဆာအုပ်ရဲ့ highlight တွေကိုအကြောင်းနေနဲ့အတူကြည့်လို့ရတယ်။နောက် interactive features တွေ၊နောက် video တွေ။ interactive features ဆိုတော့အော်ကိုယ်တိုင်ဝင်ပြီးတော့လှုပ်ရှားပြီးတော့ဂိမ်းကစားလို့မျိုးပေါ့ဝင်လုပ်လို့ရတယ်၊လေ့လာလို့ရတယ်ဟာ။ဒါကဗီဒီယိုဖိုင်တွေပါတယ်။နောက်ဒီမှာ international ပြန်ထားတဲ့ animation လေးပေါ့အဲ့လိုမျိုးလေးတွေလည်းကိုယ်တိုင်လုပ်ပြီးတော့ထည့်ထားပါတယ်။ gang ကလေးတွေထုတ်ထားတဲ့ဒီ testing mode ဟာမှာတော့ AR feature ဆိုလို့ကျွန်တော်တို့အများကြီးထည့်ပေးထားတယ်ပေါ့နော်89ဘုံလောက်တော့ထည့်ပေးထားတယ်။ grade 1 ဖိတ်စာအုပ်မှာပါတဲ့ vocabulary ပေါင်း89လုံးအကုန်လုံးထည့်ပေးထားတာ
။ပုံတွေအချက်အလက်တွေပါတဲ့ flash card ကပ်ပြားလေးတွေကိုဓာတ်တင်ပုံ app ကနေတဆင့်ကြည့်ပဲဆိုရင် phone screen ပေါ်မှာရုံလုံးကျွပုံတွေကိုမြင်ရမှာဖြစ်ပါတယ် AR app တစ်ခုကနေရုံလုံးကျွပုံပေါင်း80နီးပါးကိုမြင်ရနိုင်တယ်ဆိုတာက360ရဲ့ထူးခြားတဲ့ဖန်တီးမှုဖြစ်တယ်လို့မတ်လလဝင်းကပြောပါတယ
်ကျွန်တော်တို့လိုမျိုးဟိုကပုံပေါင်း89ပုံ app တစ်ခုထဲမှာလုပ်တယ်ဆိုတာတကယ်မှလည်းမလုပ်နိုင်ဘူးတော်တော်လေးဒါ optimize လုပ်ရတဲ့အပိုင်းတွေပါတယ်ပေါ့နော်အဲ့ဒါလေးတော့ထူးခြားပါတယ်နောက်တစ်ခုကဆောင်ရွက်ပွဲတွေလည်းအများကြီးပါတယ်။ဆောင်ပွဲဆိုလည်းဒီအစိုးရဆောင်ပွဲပုံစံအတိုင်းမှတ်ပြီးတာတွေနောက်ပြီးတော့ multiple choice ပေါ့နော်အကြီးမဲ့ရတဲ့ဟာတွေနောက် fill in the blank တွေပုံဆွဲတာတွေဒါတွေကိုမိကုံးပေါင်းထောင်ပေါင်းနဲ့ချီပြီးတော့ထည့်ထားတဲ့အတွက်ဒါဟိုပြီးပါတဲ့အတွက်လည်းကိုကလေးကိုဆောင်ပွဲမှာအမှတ်ကောင်းနေခြင်းဒါတော်လေးကျိုးရှိတယ်ဆိုတော့သိရတယ်ပေါ့ကျွန်တော်တို့ကတော့ landing app entertainment app တခုမဟုတ်
ဘူးမြန်မာနိုင်ငံအနှက်ဈေးကွက်ထဲမှာရနိုင်တဲ့ဓာတ်တင်ပုံ app တွေကအစိုးရရဲ့တရားဝင်သေယုံညွှန်းတဲ့အပေါ်မှာအခြေခံပြီးဖန်တီးထားတာဖြစ်ပါတယ်
။ကြောင်းခဲ့ထားတာ၊ရွေထားတာတော့ကျွန်တော်မြန်မာကျောင်းသွားတယ်၊မြန်မာဖက်ဆောင်ကိုတုံးရတယ်။အစိုးရရဲ့ curriculum ဝင်မြင်ထားတာဖြစ်တဲ့အတွက်အဲ့လိုကျောင်းကျမ်းစာတွေကိုရွေပြီးတော့ကျောင်းပါတယ်။ဒီတော့ဆိုတော့မြန်မာပြည်ကနေကျောင်းသားတွေတည်တဲ့သူတိုင်းဟာမရှိကျွန်တော်တို့တရုတ်ပြည်ဟာလေးကိုပုံလေးကိုဆွဲတော့ဒီပုံလေးကျတော့ YouTube မှာဆိုတော့ဗီဒီယိုလေးတစ်ခုတွေ့ရနှစ်ခုတွေ့ရအဲ့လိုပေါ်ရနေဘူးအခုဒီကကိုမြန်မာကျောင်းသားတွေအတွက်တီးတန့်တီးတီးတဲ့ကိုအလုပ်ထားတဲ့ app ပါဟိုသင်ရိုးကုန်ပေါ့ဆိုတော့ chapter မှမချင်ပါ
ဒီ app ကပေါ့နော် smartphone ရှိတဲ့သူတိုင်းကသုံးနိုင်တဲ့ app မျိုးဆိုတော့ကျောင်းသားတွေဘက်ကရောဒီ app အပေါ်မှာတုံ့ပြန်မှုရောအမားတို့ဘယ်လိုမျိုးပြန်ရပါလဲရှင့
်ကျွန်တော်တို့ကျောင်းသားတွေဘက်ကတော့ဟိုတော်တော်များများဒီ AR feature ကိုတော်တော်လေးကြိုက်ကြတယ်ဆိုတော့ AR feature ကိုကြိုက်ကြတော့ true thing ပေါ့နော်ဆယ်တန်းဆိုရင်ဆယ်ဆင်းမတွေလည်းသူတို့စာသင်ခန်းတွေမှာတုံးတယ်ပုံတွေလည်းပို့လာတယ်နောက်ပြီးတော့ဟိုသူတို့ video file တွေလည်းတော်တော်လေးကြိုက်ကြတယ်ဆိုတော့မြန်မာလိုမျိုးအတန်အတွက်လေးနေဒီ animation လေးဆိုလဲကိုယ်တိုင်လုပ်ထားတော့သူတို့အရင်လဲတစ်ခါမှအဲ့လိုမျိုးလေးစိတ်မတွေ့ဘူးပေါ့နော်ပုံလေးတော့ပဲကျွန်တော်တွေ့ပြီးတော့အဲ့ဒါလေးပို့လို့ခြင်းတယ် AR လဲပို့လို့ခြင်းတယ်လို့ပြောပါအဲ့တော့ကျွန်တော်တို့အနေနဲ့အခုချိန်မှာတော့ဟို strategic partner လိုက်ရှာတယ်အဲ့ဒါတော့ဒီ telco တွေပေါ့မြန်မာပြည် telco တွေကတော့ကျွန်တော်တို့အကူအညီပဲဆိုရင်ကျွန်တော်တို့ကဒီကျောင်းသားတွေကြီးဖို့အတွက်ဒီ video file တွေကိုအများကြီး free လုပ်ပေးရလို့ရတယ်ပေါ့နော်အခုချိန်မှာတော့ကျွန်တော်တို့က limited ဟို number ပဲရှိသေးရပေါ့ဘာပါလို့ဆိုရင်လည်းကျွန်တော်ရှိခုလောက်ပဲရှိသေးတယ်။ကျွန်မရှိလဲရှိခုစကူလောက်ပဲရှိသေးတယ်ပေါ့နော်။အဲ့ဒါဒါပေမဲ့တကယ်လို့ဆိုတော့ ဒီ Arduino MPD ရော Telenor ရောဒီလိုမျိုးကြီးတဲ့ video တွေကို data free ပေါ့နော်။ဥမာကျွန်တော်တို့ Facebook ကို data free တချို့တော်ကိုရဲ့အလုပ်လိုမျိုးလုပ်ပေးနိုင်တယ်ဆိုရင်ကျွန်တော်မြန်မာကျောင်းသားတွေရောဆေးစမတွေရောမိဘတွေကတော့တော်လေးကျူးရှင်ပါပဲ။
ဒီမြန်မာနိုင်ငံမှာပေါ့နော် smartphone သုံးတဲ့လူကတရားရာဂိုင်းနှုတ်နှီးပါလောက်အခုသုံးနေကြပြီလက်ကင်ဖုန်းသုံးနေကြတဲ့အခြေအနေရောက်နေပြီဒါပေမဲ့ဒီအခုမလက်လဝင်တို့ထွင်ထားတဲ့ဒီနှီးပညာမမလည်းပြောပါတယ်တော်တော်လေးရှေ့ပြေးနေတယ်ပေါ့လေဆိုတော့အဲ့လိုမျိုးအနေထားမှာဒီဟာတွေကိုကိုပေးခြင်းနဲ့ဟာနဲ့ဟိုကိုရစေခြင်းနဲ့လူနဲ့ကြားမှာရအောင်လို့ရောအမတို့အနေနဲ့ဘယ်လိုမျိုးအခက်အခဲတွေကိုကြောဖြတ်ရလဲရှင့်
ပညာရေးကိုနောက်ပိုင်းပို့ပြီးတော့ဟိုဟို access ကို equal access ရနေကြတယ်ပေါ့နော်မဟုတ်ရင်ကျွန်တော်ဆိုရန်ကုန်မှာပဲမွေးရန်ကုန်မှာပဲကြီးကျွန်တော်တက်ကအခွင့်အရေးရလဲတကယ်မှရှိပြင်မယ်ဟိုကျွန်တော်တို့နေစနေပြားမှာရှိတဲ့ clay တွေအတွက်ကြတော့အခွင့်အရေးဆိုတဲ့ဟာကဟိုမြို့လာမှာရတယ်လို့ဖြစ်နေအဲ့ဒီဟာကိုကျွန်တော်တို့အဲ့ gap ကိုဖြည့်လိုက်ခြင်းတော့ဖြည့်ကျင်တော့ဘာနဲ့ဖြည့်လဲဆိုတော့ဒီ smartphone နဲ့ဆိုရင်အားလုံးဖြည့်နိုင်တယ်ပေါ့အခုဆိုရင်လဲကျွန်တော်ကြားရတဲ့ feedback တွေဆိုတိတိမ်မကကျောင်းကဆရာဆရာမလေးဆိုသူတော်ကြည့်ကြည့်တင်တယ်ဆိုတော့နောက်လေထပ်ထုတ်ပြီးပါအောင်တခြားဘာသာတွေဘယ်တော့ရမှာလဲအဲအဲ့လိုမျိုးအရင်တောင်းဆိုလာပါတော့ကျွန်တော်ဖြစ်ဖြစ်ချင်တာလိုက်တာပေါ့အရင်တော့ဆိုရင်ဒီလိုမျိုးကောင်းတဲ့အပညာရေးသင်တော်ကြီးတွေဆိုရင်ဒေးလက်အားကြီးရေးသိန်းကိုတော်တော်များများပေးမှရတယ်ပေါ့နော်အခုကကျွန်တော်တို့ကတောင်းကနန်းလေးမှတောင်းကြော်လေးတောင်းကွဲအောင်မဖြစ်ဘူးပေါ့နော်အဲ့လိုမျိုးကျောင်းနေဆိုတဲ့ဟာကတော်တော်ကြီးကြီးပေါ့ရယ်ကျွန်တော်တို့ရည်ရွယ်တဲ့ဟာနဲ့လည်းကြိုက်တယ်ဒါပေမဲ့ဒီအစောပိုင်းလေးကာလာတစ်ခုမှာတော့မိဘတွေကအရင်လဲဒီပညာရေးအတွက် app တွေကမရှိတဲ့ခါကျတော့မိဘတွေကဒီဖုန်းကိုစာလုပ်တဲ့ဟိုအနေနဲ့မမြင်ကြဘူးပေါ့နော်သူတို့မျက်စိထဲမှာကလေးကဖုန်းကင်ဂိမ်းဆော့တာပဲမြင်ပြီးတော့ဖုန်းဆော့တယ်လို့ပဲသတ်မှတ်နေရတယ်ပေါ့တဖြည်းဖြည်းကျွန်တော်မြန်မာပြည်ကမိဘတွေပို့ပြီးတော့ပညာရေးကိုသူတို့အားပေးပါတယ်ဒါပေမဲ့ဖုန်းနဲ့ပညာရေးကိုလည်းအားပေးလာဖို့ကျွန်တော်အဲ့ဒီဟာလေးတစ်ခုတော့ကြိုးစားနေရတယ်ပေါ့
360 company ကိုတည်ထောင်သူလည်းဖြစ် CEO လည်းဖြစ်တဲ့မလလဝင်းဖြစ်ပါတယ်။အနာဂတ်ပညာရေးမှာနည်းပညာအခြေခံတဲ့ပစ္စည်းတွေကပညာရေးသင်ထောက်ကူပစ္စည်းတွေဖြစ်လာတယ်ဆိုတာကိုမြန်မာနိုင်ငံမှာပို့ပြီးတော့ကြဲကြဲပြန့်ပြန့်သိရှိသဘောပေါက်လာကြဖို့မျှော်လင့်တယ်လို့မလလဝင်းကပြောပါတယ်ရှင
်။မတ်စုမြင့်မစီစဉ်တင်ဆက်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ခဲ့ပြီးတဲ့နောက်မှာတော့ကဘာတဝန်းအမှုပညာအားကစားစာပေယဉ်ကျေးမှုစသဖြင့်နယ်ပယ်အသီးသီးကထင်ရှားကျော်ကြားလူသိများသူတွေကြောင်းတပတ်အတွင်းသတင်းထွေတွေကိုစူးစီးတင်ဆက်ပေးနေတဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုအလှည့်ပေးကြအောင်ပါရှင်။မတ်အေးတန်နာကျော်စီစဉ်တင်ဆက်ထားပါတယ်။
လာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့ရောင်တင်လာမှာတော့ဟောလွန်ခဲ့တဲ့နှစ်ပေါင်းများစွာကအထူးနာမည်ကျော်ခဲ့တဲ့ Beatles အဖွဲ့တွေကမူရင်းအစိုးရကြီး Paul McCartney တယောက်သူရဲ့ပြည့်တဲ့ကိုဘလို့များအံ့ဩမှုတွေစောင့်ခြင်းပေးသွားခဲ့ပါလေဒီလိုမျိုးကဘာတလောကထင်ပေါ်ကျော်ကြားသူတွေရဲ့သတင်းတွေကိုပြောပြပေးသွားပါမယ် Everyone can rock out like a superstar လွန်ခဲ့တဲ့နှစ်90ကျော်တုန်းကနာမည်ကျော် The Beatles အဖွဲ့ဆိုပြီးတော့အထင်ကရဖြစ်လာစေခဲ့တဲ့ဗြိတိန်နိုင်ငံလီဗာပူးမြို့က Carven Club မှာ Beatles ဆိုတော်ကြီး Paul McCartney တယောက်ဇူလိုင်လကုန်ပိုင်းတုန်းကအများကြီးကြူပြီးတော့ကြေညာထားတာမဟုတ်ဖ ೇನೆ ရုတ်တရက်လာပြီးတော့ဖျော်ဖြေပွဲလေးတစ်ခုလုပ်ခဲ့တာမလို့လီဗာပူးကသူ့ရဲ့ပရိသတ်တွေအမတန်မှကိုဝမ်းသာအားရဖြစ်ခဲ့ရပါတယ်အသက်86နှစ်ရှိပြီဖြစ်တဲ့ Paul McCartney ကအဲ့လိုကားနဲ့ရောက်လာတော့သူ့ရဲ့ပရိသတ်တွေကဝိုင်းပြော all his jewels ကြတာကြည်ရတော့လွန်ခဲ့တဲ့1960ပြည့်လွန်တော့ကမြင်ကွင်းတွေကိုပြင်ပြီးတော့အမှတ်ရစီတာ
ပါ I've come back because I've done a rock and roll album called Run Devil Run and we're plugging it plug
Magic and Mystery Tour I saw her standing there စားရတဲ့ချိန်တုန်းက Beatles အဖွဲ့ရဲ့အောင်မြင်ကြော်ကြတဲ့သတင်းတော်တော်များများကိုသူတိဆိုပြသွားတာမလို့သူ့ရဲ့ပြည့်သက်တွေအကြိုက်တွေးခဲ့ရပါလေPaul McCartney ကလာမဲ့ September လမှာတော့ Egypt Station နာမည်နဲ့တေးတပြတစ်ချက်ထုတ်ဖို့ရှိရပါဘူး Beatles အဖွဲ့က1962ခုနှစ်မှာအင်္ဂလန်မြောက်ပိုင်းစကဲမြို့လေးဖြစ်တဲ့ Liverpool မြို့ကခတ်သေးသေး Carven ဆိုတဲ့ဘားမှာစပြီးတော့ပွဲဥထွက်ဖြောပြေးခဲ့ပါတယ်။အဲ့နောက်ပိုင်းမှာသူတို့အဖွဲ့ကိုတကွာလုံးကလူကြိုက်များထင်ရှားခဲ့ပြီးတော့1980မှာတော့သူတို့အဖွဲ့ကွဲသွားခဲ့တာပါ။ တကယ်ကိုခမ်းနားတဲ့ခမ်းမဆောင်ကြီးတွေမှာဖြောပြရလေရှိတဲ့ Paul McCartney တယောက်ဒီတစ်ခါမှာတော့လူ350လောက်ပဲဆန်းနေအဲ့ club အခန်းချင်းထဲမှာတနားရီကြာသူ့ရဲ့ပရိသတ်နဲ့စကားပြောလိုက်သချင်းတွေဆိုလိုက်နဲ့ဖြောပြသွားခဲ့ပါလိမ့်ရှင်ဗီဒီယိုစက်ဓာတ်ပုံလေးနေရစီးရီနဲ့ပြည်နေတဲ့အိတ်ခန်းချင်းထဲမှာပြည်သက်တွေကလည်းသူနဲ့အတူတချင်းတွေလိုက်ဆိုခဲ့ကြပါတယ်။ဟိုးနှစ်ပေါင်းများစွာတော့ကကျွန်တော်တို့တွေဒီကိုလာပြီးတော့တိခတ်ဖျော်ပြခဲ့ကြတယ်။အနာဂတ်မှာကျွန်တော်တို့ဘလို့ဖြစ်လာမလဲသိတာမဟုတ်ပါဘူး။ဒါပေမဲ့တိတ်ကိုအဆင်ပြေခဲ့ပါတယ်လို့ Paul McCartney ကသူ့ရဲ့ပြည်သက်တွေကိုပြောပါတယ်။သူတို့ဖျော်ပြတဲ့ခေတုံးကမူရင်းကာဗန်ကလပ်ကတော့1983ခုနှစ်ခရစ်ကပိတ်သွားခဲ့ပါပြီ။အဲ့နောက်မှာတော့တဖြည်းဖြည်းအဆောက်အုံတွေကပြည့်စည်ယူရင်းလာတာပါ။ဒါပေမဲ့ကမ္ဘာနဲ့ကဘီဂျက်စ်ပြည်သက်တွေကအဲ့အဆောက်အုံကအိုကေအပိုင်းအစတွေကိုပြန်သုံးပြီးအဲ့နေရာမှာပဲအဆောက်အုံပြန်ပြီးဆောက်ခဲ့ပါပြီ။1996ခုနှစ်မှာ Paul McCartney တယောက်အဲ့မှာတိခတ်ပြီးဖျော်ပြခဲ့ဘူးသေးပါတယ်။သူ့ရဲ့ပြည့်တဲ့တကူဖြစ်တဲ့ Fan Lodi Ryan ကတော့အသက်28နှစ်ပဲရှိသေးတာမလို့သူ့ရဲ့အသက်နဲ့ဆိုရင်အဲ့အချိန်ကိုမမိလိုက်ပါဘူး။သူကဒါတကယ်ကိုအိမ်မက်တခုပါလွန်ခဲ့တဲ့1960ပြည့်လွန်ကာလကိုရောက်သွားပြီးသူ့ရဲ့ cabin မှာပြန်ပြီးတော့တွေ့ရတယ်လို့ဖြစ်ပါတယ်လို့ပြောသွားခဲ့ပါတယ်။သူဖျော်ပြဝဲမလုပ်ခင်တည်းရဲ့ဇူလိုင်လ25ရက်နေ့မှာတော့ Liverpool Institute of Performing Arts Liverpool အနုပညာသိပ္ပံမှာလုပ်တဲ့အမေဖြေပွဲမှာ Mr. McCartney တက်ရောက်ပြီးဖြေကြားခဲ့ပါတယ်။အဲ့မှာသူ့အနေနဲ့တွဲဖက်ပြီးလုပ်ရတဲ့ဂီတသမားတွေတည်းဘသူကိုအကြိုက်ဆုံးလဲလို့ပြည်သက်ကမေးမြန်းတော့တစ်ချိန်လုံးက Beatles အဖွဲ့မှာသူ့နဲ့တွဲလုပ်ခဲ့တဲ့ John Lennon, George Harrison နဲ့ Ringo Starr ကအစချီပြီးတော့သူနှစ်သက်တဲ့ဂီတသမားတွေရဲ့နာမည်ကိုပြောသွားခဲ့ပါတယ်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောပြည့်စုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own
jet.မအေးတနာကျော်စီစဉ်တင်ဆက်တဲ့တက်တရံသတင်းတော်အပီးမှာတော့ခုတစ်ပတ်သူယုံကြည်ရအစီအစဉ်မှာကိုကျော်ဇေယဝင်းဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်။မမိုးဖြူစီစဉ်တင်ဆက်ပေးထားပါတယ်ရှင
်။ကျွန်တော်ယုံကြည်ရဝင်ပြောငယ်ငငယ်ဖတ်ခဲ့ပြီးတဲ့ဒီစုပ်ပုံမြေလေးတစ်ပုံနဲ့ဒီတန်းပြောချင်ပါတယ်။ဒီနေ့ကလေးတယောက်ကတကြားလုံးစားချင်တယ်ပြောတော့သူ့အမေကပလင်းနဲ့နှက်ယူဖို့ပြောတယ်။ဒီတော့ကောင်းလေးကသူ့လက်နဲ့များများဆုပ်ယူလက်ကိုပြန်ထုတ်တဲ့အခါလက်ကထုတ်မရဘူးဒါနဲ့ तू ကငိုတော့သူ့အမေကပြောတယ်တားရယ်ဒီချိန်နဲ့ကိုလိုချင်တလောက်ယူလို့မရတဲ့အခါနင်းနေချင်းနဲ့အချိန်ချင်းကိုစားချင်တလောက်ယူစားပေါ့တဲ့ဒီပုံမြင်ကကျွန်တော်ဘဝရဲ့အဖြစ်အပျက်တချို့နဲ့တိုက်ဆိုင်လို့ကျွန်တော်ပြန်ပြောပြရခြင်းဖြစ်ပါတယ်ကျွန်တော်ဘဝမှာနှစ်နှစ်လောက်ကြာအင်မတန်ခက်ခဲကြက်တဲတဲ့အခြေအနေတရက်နဲ့ကြုံခဲ့ရမှုပါတယ်ဒီလိုခက်ခဲတဲ့အခြေအနေအောက်မှာကျွန်တော်စိတ်တက်ကြွသွားရင်တော့မှလဲပြိုမသွားဖို့ကိုတတိပေးရင်ဖြစ်ချင်တာကိုအာယုံစိုက်ပြီးဒီဇိုင်းမမတ်ကြိုးစားခဲ့ပါတယ်လိလာတင်ယူခြင်းကိုလည်းလုံးဝမရက်ခဲ့ပါဘူးအဲ့ဒါရဲ့ရလက်ကအခွင့်အရေးကြုံလာတဲ့အခါကိုဘက်ကပညာဝန်းစာပြုတ်ဝနေခြင်းပါပဲဒီလိုနဲ့ကျွန်တော်ရလာတဲ့အခွင့်အရေးကိုလွယ်လွယ်ကူကူနဲ့အလင်းအမြန်ပဲဖမ်းဆုပ်နိုင်ခဲ့ပါတယ်အမှန်တော့ကျွန်တော်တို့လူဘဝဆိုတာအမြဲတမ်းတသမတ်ထဲရှိနေတာမဟုတ်ပါဘူးလူလောကမှာဘတော်မှမပြောင်းလဲတဲ့နေရာမှတစ်ခုကပြောင်းလဲခြင်းပါပဲအရာရာဟာအစဉ်တစ်ပြင်းပြောင်းလဲနေမှာပါလူတိုင်းလူတိုင်းဘဝမှာအချိန်တိုင်းအခက်ခဲတွေနဲ့ကြီးလုံးပန်းနေရမှာမဟုတ်တလို့အမြဲတမ်းလွယ်ကူနေမှာကြီးပဲလဲမဟုတ်ပါဘူးဒီတော့ခက်ခဲတဲ့အခြေအနေနဲ့ကြုံလာပြီဆိုရင်ခုနပြောခဲ့တဲ့ပုံမြင်ထဲရလူပဲတထိုင်နေနဲ့လက်တဆုပ်စာချက်ချင်းမရနိုင်သေးရင်တော့လက်ချောင်းလေးနှစ်ချောင်းနဲ့ညှက်ယူနိုင်တော့ညှက်ယူနေဖို့လိုပါတယ်ဒီနေရာမှာကျွန်တော်စိတ်ဓာတ်ကျတဲ့အခါဘလို့ကြော်လွားခဲ့တယ်ဆိုတာနဲ့ပတ်သက်တဲ့ဥပမာလေးတစ်ခုထပ်ပြောချင်ပါသေးတယ်တရက်စိတ်ပညာဆိုင်ရာပေါမောခါကအတန်းရှိခောက်တုတ်ခောက်ပြန်လမ်းလျှောက်ရင်ခဏနေတော့လက်ထဲကင်ထားတဲ့ဖန်ကွက်ကိုမြှောက်ပြတယ်။ကျောင်းသားတွေကထုံးစံအတိုင်းရေတဝက်ရှိသလားရေတဝက်ရော့နေသလားဆိုတဲ့မိကွန်းမေးမှပဲလို့ထင်နေတော့ပေါမောခါကဒီဖန်ကွက်ဘလောက်လေးလဲတိလာတဲ့ဒီတော့ကျောင်းသားတွေကဖြေကြတယ်9အောင်စ8အောင်စ2ပေါင်စတဲ့ဖြင့်သူကဆက်ပြောတယ်ငါအတွက်ဒီဖန်ကွက်အတိအကျဘလောက်လေးတယ်ဆိုတာပြဿနာမဟုတ်ဘူး။ငါတော့ဘလောက်ကြာကြာကင်ထားရလဲဆိုတဲ့ပေါ်ပဲမူတည်တယ်။
မိနစ်ပိုင်းလောက်ပဲကင်ထားရရင်တော့ဒါကပေါ့ပေါ့လေးပေါ့အဲတကယ်လို့တနေ့ကုန်တညလုံးကင်ထားရမယ်ဆိုရင်တော့နောက်ဆုံးဖန်ခွက်လွတ်ကြတဲ့အထိဖြစ်မှာပဲလို့ပြောပါတယ်ဒီဥပမာကိုကြည့်ရင်ဖန်ခွက်လေးချိန်ကမပြောင်းလဲပေမဲ့ကျွန်တော်တို့ဘလောက်ကြာကြာကင်ထားတယ်လဲဆိုတဲ့ပုံမူတည်ပြီးဖန်ခွက်ကပိုမိုလေးလံလာတယ်လို့ခံစားရသေးပါတယ်အလားတူပါပဲကျွန်တော်တို့ဘဝတစ်လျှောက်မှာတခါတည်းရန်ကြုံဆုံရတဲ့စိတ်ဖိစီးမှုတွေစိုးရိမ်တောကတွေဆိုတာဒီဥပမာတွေကဖန်ခွက်တစ်လုံးလိုပါပဲကျွန်တော်တို့မှာရှိနေတဲ့စိတ်ညစ်စရာတွေတောကတွေကိုအကြာကြီးစုပ်ကင်မထားပဲဘေးဖယ်ထားပြီးကိုလှုပ်ရှားရှိတာကိုဆက်လက်လှုပ်ဆောင်ခြင်းအပြင်တောကဖိစီးမှုလည်းနင်းလာမယ်ကိုရီကိုတွေးလဲကြမတော်တော့ဘူးအဲ့လိုမှမဟုတ်ပဲတနေ့ကုန်ထိုင်တွေးပြီးငိုင်းနေမယ်ဆိုရင်တရက်အလုံးပြတ်မယ်တိတက်ပို့ပြီးအုံနောက်ထဲကအမိုက်တွေကိုဖယ်ထုတ်ပြစ်ဖို့မကြိုးစားပဲအချိန်တိုင်းပြင်းပြင်းထန်ထန်ခံစားနေမယ်ဆိုရင်တော့အလုတ်ကင်ပြတ်ပြီးငကိုရှင်းဆွဲတောကတွေထဲအလုတ်အကျွေးကထပ်ပေါင်းလို့ကျမရေပူပြီးထိခိုက်လာမယ်တချို့ကြပြန်တော့လေဒီအခက်ခဲတောကတွေကိုစောစောစီစီလက်မြောက်အရှုံးပေးပြီးကိုဘွားကိုအဆုံးတတ်မဲ့လမ်းကိုရွေးချယ်သွားကြတာတွေတောင်ရှိပါတယ်အမှန်တော့ဒါအဖြေမဟုတ်ပါဘူးဒီတော့ဒီလိုစိတ်ညစ်စရာတောကတွေအခက်ခဲကြုံလာတဲ့အခါမှာကိုတယောက်တည်းဒီလိုကြုံရတာမဟုတ်ဘူးဆိုတဲ့အသိရှိဖို့လိုပါတယ်စိတ်ညစ်စရာတွေကိုနောက်နေမနက်အထိတည်မတော်တင်ပါဘူးကိုဘာမှမတတ်နိုင်သေးတဲ့အခြေအနေမျိုးမှာဆိုရင်တောကတွေကိုခဏလွတ်ချထားလိုက်ပါအခက်အခဲကြက်တဲတွေကြားမှာကိုယူနိုင်တယ်လို့ကဲယူနေဖို့ကြိုးစားရပါမယ်ဒါမှသာမုံတိုင်းအလွန်ပြန်လည်တာယာလာတဲ့အခါကိုဟာလန်းလန်းဆန်းဆန်းနဲ့အားအင်အပြည့်နဲ့ရှေ့ဆက်လျှောက်ဖို့အစဉ်လေးဖြစ်နေမှာဖြစ်ကြောင်းပြောရင်ဒုံးချုပ်ပါခင်ဗျာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ခဲ့တဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်တင်းနှင်းလာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါက်ခင်ဆိုးဝင်းကပြောပြပေးပါအောင်ရှင
်မလေးရှားဝန်ကြီးချုပ်မဟာတီးယားမိုဟာမက်ကသူ့အစိုးရလက်ထက်မှာအကျွေးတန်တရားကလွတ်မြောက်အောင်အရင်အစိုးရလက်ထက်ကသဘောတူခဲ့တဲ့တရုတ်နိုင်ငံရင်းနှီးမြှုပ်နှံမှုနဲ့ဆောက်လုပ်မဲ့အခြေခံအဆောက်အအုံစီမံကိန်းတွေကိုပယ်ဖျက်ပစ်ဖို့ကြိုးစားမယ်လို့ဒီကနေ့ပြောဆိုလိုက်ပါတယ်။အချိန်ထဲမှာပဲမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအပေါ်အကြီးအကျယ်မတရားနှိပ်စက်နေတယ်လို့လည်းပြစ်တင်ရှုံချလိုက်ပါတယ်။ဝန်ကြီးချုပ်မဟာတီးယားမိုဟာမက်ဟာမကြမီသူသွားရောက်မဲ့ပထမဆုံးတရုတ်ပြည်ချစ်ကြည်ရေးခီးစဉ်မတိုင်မီ AP သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။မလေးရှားဝန်ကြီးချုပ်မဟာတီးယားမိုဟာမက်ကအာဆီယံရဲ့တခြားနိုင်ငံပြည်တွင်းရေးကိုဝင်ရောက်မဆက်ဖက်ဘူးဆိုတဲ့မူကိုထူးထူးကဲကဲပြစ်ပယ်ပြီးမြန်မာနိုင်ငံကရိုဟင်ဂျာတွေအပေါ်နှိပ်စက်တာနဲ့ပတ်သက်ပြီးယဉ်ကျေးတဲ့နိုင်ငံတွေဟာဒီလိုနီးနဲ့ပြုမှုဆက်ဆံတာတွေမလုပ်ဘူးလို့ဝေဖန်လိုက်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာဒီနှိပ်စက်မှုတွေကိုတားဆီးဖို့ပြက်ကွက်တဲ့အပေါ်မှာလဲသူစိတ်ပြက်တဲ့အကြောင်းနဲ့တရားမျှတရေးနဲ့လူခွင့်ရေးကိုလေးစားလိုက်နာဖို့တိုက်တွန်းလိုက်ပါတယ်။မြောက်ကိုရီးယားနဲ့တောင်ကိုရီးယားနိုင်ငံကခေါင်းဆောင်တွေဟာမြောက်ကိုရီးယားနိုင်ငံရဲ့မြို့တော်ပျုံယမ်းမှာလာမယ့်လအတွင်းတွေ့ဆုံကြဖို့ရှိတယ်လို့တာဝန်ရှိသူတွေကအတည်ပြုပြောဆိုလိုက်ပါတယ်။တောင်နဲ့မြောက်ကိုရီးယားအကြားစစ်မဲ့ဆုံးကပတ်မုံကျုံရွာကလေးမှာနှစ်နိုင်ငံအစိမ့်မြင့်ကိုယ်စားလှယ်တွေဒီကနေ့တင်းနှင်းလာနေမှာတွေ့ဆုံဆွေးနွေးခဲ့ကြပြီးအခုလိုကြေညာလိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအွန်းတို့နှစ်ဦးရှိလာမှာတွေ့ဆုံဖို့ကိုအတည်ပြုပေမယ့်ရက်အတိအကျကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။လွန်ခဲ့တဲ့သတင်းနှစ်ပတ်နီးပါးက VOA Mandarin ရုပ်သံဌာနနဲ့တိုက်ရိုက်ထုတ်လွှင့်မှုအစီအစဉ်တစ်ခုမှာတွေ့ဆုံမေးမြန်းနေတဲ့အချိန်အတွင်းတရုတ်အာဏာပိုင်တွေကဖမ်းဆီးခေါ်ဆောင်ခြင်းခံခဲ့ရတဲ့အငြိစားတရုတ်ပါမောက္ခကိုအခုအိမ်ပြန်ခွင့်ပေးလိုက်ပါပြီ။ဒါပေမဲ့လည်းသူ့ကိုလုံခြုံရေးတင်းတင်းကြပ်ကြပ်ချထားပြီးစောင့်ကြည့်နေတဲ့အကြောင်းသူနဲ့ရင်းနှီးတဲ့မိတ်ဆွေတွေကဒီကနေ့ VOA ကိုပြောဆိုလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံလွန်ပုတ်ကျွန်းမှာပြီးခဲ့တဲ့သတင်းပတ်ကအင်အားပြင်းထန်တဲ့ငရင်လှုပ်ခဲ့လို့တေဆုံးသူဦးရေဟာအခုဆိုရင်430ကျော်သွားပြီဖြစ်ပါတယ်ရှင်
။ကျေးဇူးပါရှင်။နောက်ဆုံးရမြန်မာနိုင်ငံနိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါက်ခင်ဆိုးဝင်းကပြောပြပေးခဲ့တာပါ။ တညအစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Voltech Zonyek ဖြစ်ပါတယ်ဒီကနေ့ထုတ်လွှင့်ခဲ့တဲ့တနင်္လာညအစီအစဉ်တွေကိုလိုင်းဒိုမီတာ1925နဲ့လိုင်းလက်မီတာ190ရုကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOE ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington. Welcome to